Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်အောက်တိုဘာလ16ရက်အင်္ဂါနေ့ညပိုင်း 9:00 နာရီကနေ 10:00 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.25 နဲ့လိုင်းလက်မီတာ 190 ရို့ကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်ရတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြွှေထွေးပါအီရန်နိုင်ငံမိုဆူမြို့ကိုအာရစစ်သွေးကြွားတွေလက်ထက်ကနေပြန်လည်တင်းယူဖို့ထိုးစစ်ဆင်နေတာမှာမိုဆူမြို့အပြင်ဘက်ကကြီးပြားတချို့ကိုပြန်လည်တင်းယူထားနိုင်ပြီလို့အီရန်တပ်ဖွဲ့တွေနဲ့ကတ်လန်နက်ကိုင်ဖွဲ့တွေကပြောပါတယ်တခါအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုတနင်္လာနေ့ကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျူးဆိုပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့ဒီနိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။စကိုင်းတိုင်းဟ ோம் လင်းကနေမုံရွာကိုအသွားနှမြုပ်ခဲ့တဲ့ရေရင်မှာပတ်သွားတဲ့လူသေအလောင်း40ကိဆယ်ယူနိုင်ခဲ့ပေမဲ့ရေရင်ကိုတော့မဆယ်နိုင်သေးပါဘူး
။တော်ဆုံးချင်းတော့ကျွန်တော်တို့ပြည်သူထားတာပေါ့နော်
။ဟုတ်ကဲ့။
ဟုတ်တာပေါ့ကျွန်တော်တို့ဟိုအသက်ရှင်နေသူတွေသူတို့နဲ့အတူ
စကိုင်းတိုင်းကိဆယ်ရင်နဲ့ပြန်လည်နေရချထားရေးဦးစီးဌာနညွှန်ကြားရေးမှူးဦးစဝီလီဖရန့်ပြောတော်တာပါရှင်။ပြည်စုံကိုတော့မကြခင်ကြားမှာပါ။ကြအပြင်လုံကြုံရေးစိုးရင်ချက်ကြောင့်ထွက်ပြေးနေရတဲ့ရခိုင်ပြည်နယ်မောင်တော်ဒေသခံတွေရဲ့နောက်ဆုံးအခြေအနေတွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အီရန်နိုင်ငံမိုဆူမြို့ကိုအာရစစ်သွေးကြွားတွေလက်ထက်ကနေပြန်လည်တင်ယူဖို့အီရတ်တပ်ဖွဲ့တွေနဲ့ကတ်လနက်ကိုင်တပ်ဖွဲ့တွေထိုးစစ်ဆင်နေကြတာနဲ့အမျှမိုဆူမြို့အပြင်ဘက်ကကြေးရွာတချို့ကိုပြန်လည်တင်ယူထားနိုင်ပြီလို့သူတို့ကပြောပါရယ်။အမေရိကန်ညွှန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းအကူအပြင်ဆူနီမျိုးနွယ်စုတပ်ဖွဲ့တွေရောရှီယာပြည်သူစစ်တပ်ဖွဲ့တွေပါပါဝင်ပြီးတော့ဒီကနေ့ဒုတိယမြောက်နေ့ဆက်လက်ထိုးစစ်ဆင်နေကြတာပါ။အခုချိန်ထိကတော့မြို့ရဲ့အပြင်ဘက်မှာပဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါရယ်။ပထမနေ့မှာကိုပဲဒီမြို့ရဲ့နယ်နိမိတ်စတူရန်ကီလိုမီတာ200လောက်ကိုတည်ယူနိုင်ခဲ့တယ်လို့ကတ်ဒေတာအကြီးအကဲမဆုတ်ဘာဇာနီကပြောပါရယ်စစ်သွေးကြွားတွေလက်ထက်ကနေမိုဆူမြို့လွတ်မြောက်ရမယ်လို့လည်းသူကပြောပါရယ်မိုဆူမြို့ကိုစီးရီးယားနိုင်ငံအလက်ပိုမြို့ကျုံရတဲ့အခြေအနေမျိုးမဖြစ်အောင်သူတို့တပ်ဖွဲ့တွေကအကောင်းဆုံးစ조사နေတဲ့အကြောင်းလည်းဘာဇာနီကပြောပါရယ်အခုစစ်စင်ရေးဟာအီရတ်နိုင်ငံထဲကနေအမေရိကန်တိုက်ခိုက်ရေးတပ်တွေဆုတ်ခွာခဲ့ပြီး9နှစ်အကြာမှအကြီးကျယ်ဆုံးပြုလုပ်တဲ့စစ်စင်ရေးဖြစ်တယ်လို့ဒေသတွင်းကထောင်ထဲချီတဲ့အရက်သားပြည်သူတွေရဲ့လုံခြုံရေးထိခိုက်လာနိုင်တဲ့အပေါ်မှာစိုးရိမ်မှုတွေလည်းတိုးလာနေပါတယ်အခုထိုးစစ်ဆင်မှုတွေကြောင့်ဒုက္ခတဲ့စခန်းတွေထဲမှာနေရာမဆန့်တော့တဲ့အထိအရက်သားတွေအလုံးရင်ထွက်ပြေးလာနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေကလည်းသတိပေးနေကြပါတယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမျိုးပေါ်စီးရီးယားသမ္မတဘရှာအယ်အဆက်တပ်ဖွဲ့တွေနဲ့ရုရှားလေယာဉ်တွေရဲ့ပုံကျဲတိုက်ခိုက်မှုတွေကိုရက်စဲလိုက်ပြီလို့ရုရှားကပြောလိုက်ပါတယ်။ဂျာပန်နေမှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်တွေမတိုင်မီအခုလိုချုပ်တင်ရက်စဲလိုက်တာပါ။ပုံကျဲတိုက်ခိုက်မှုတွေကိုဒေသဆန်တော်ချိန်မနေ့စနေနေ့မှာရက်စဲမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကရုပ်မြင်သံကြားကနေဒီကနေ့ပြောလိုက်တာပါ။တိုက်ပွဲတွေဖြစ်နေတဲ့အလက်ပိုမျိုးကနေဒဏ်ရာရသူတွေဖြားနာနေသူအရက်သားတွေနဲ့မြို့ကိုစွန့်ခွာခြင်းသူတွေအလုံးထွက်ခွာနိုင်ရေးကြာသပတေးနေ့မှာဒီပြစ်ခတ်တိုက်ခတ်မှုတွေကိုရက်စဲထားမှာပါမနေ့၈နာရီကနေညနေ၄နာရီတွင်တိုက်ပွဲတွေရက်စဲထားတဲ့အချိန်မှာလမ်းကြောင်းနှစ်ခုကနေမြို့ကနေထွက်ခွာလာနိုင်ကြောင်းရုရှားဒုတိယဗိုလ်ချုပ်ကြီးဆာဂေးရက်စကွိုင်ကပြောပါတယ်ရုရှားနဲ့စီးရီးယားဆိုတာတပ်ဖွဲ့တွေရဲ့အလက်ပိုမျိုးပေါ်ပုံကျဲတိုက်ခတ်မှုတွေပေါ်ဒါဟာရက်စဲကြမ်းတမ်းတဲ့လောက်ရက်တွေဖြစ်တယ်လို့အမေရိကန်နဲ့ဥရောပနိုင်ငံတချို့ကဆွဆဲထားပေမဲ့လည်းရုရှားဘက်ကတော့ဒီကိစ္စပေါ်ညှဉ်းဆန်းထားပါတယ်ဒီတော့တွင်းမှာပဲမနေ့ကတနင်္လာနေ့မှာတော့အလက်ပိုဒေတာမြောက်ပိုင်းကတဘုံနေထိမ့်ချုပ်ထားတဲ့ရွာကိုဘုံကျဲတိုက်ခိုက်တာကြောင့်လူ23ဦးတည်းမနေ့သေဆုံးသွားပါတယ်ခင်ဗျာ
American Republican သမ္မတဒေါက်တာနဲ့ Trump ကအမျိုးသမီးတွေကိုသူလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဆိုပြီးရုပ်သံစီစဉ်တင်ဆက်သူတူကိုကြွားဝါပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းဝေဖန်ရှုံချနေကြတာတွေကိုစနီးဖြစ်သူ Melania Trump ကကာကွယ်ပြောဆိုနေပါတယ်2005ခုနှစ်ကဗီဒီယိုဖိုင်ထဲမှာသူ့ရဲ့ခင်ပွန်းထရမ့်ကိုညှဉ်းနှံတဲ့စကားတွေမပြောပြောအောင်အရင်က SS Hollywood အစီအစဉ်ကိုတင်ဆက်ခဲ့သူ Bill Bush ကလုပ်ခဲ့တာလို့တင်းနှလာနေညာကထုတ်လွှင့်တဲ့ CNN ရုပ်သံထဲတွေ့ဆုံမေးမြန်းကမှာ Melania Trump ကပြောသွားတာပါ"သူမရဲ့ခင်ပွန်းဟာဂုဏ်သိက္ခာရှိတဲ့သူတယောက်၊ကျင်နာသနားတက်ပြီးတော့အမျိုးသမီးတွေကိုတလေးတစားဆက်ဆံတက်သူဖြစ်တယ်"လို့သူကပြောပါတယ်။2005ခုနှစ်ကဗီဒီယိုဖိုင်ထွက်လာတဲ့အထက်မှာတော့ထရမ့်ကဒီမဖွဲမရစကလုံးတွေကိုသုံးပြီးအိမ်တော်ရှင်အမျိုးသမီးတယောက်ကိုနန်းရှိုက်ထိတွေ့ကင်တွေတာတွေလုပ်ခဲ့တဲ့အကြောင်းပြောဆိုထားတာပါ။ဒီဗီဒီယိုဖိုင်ပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့ထရမ့်ကဒါဟာယင်းနေသူတွေအချင်းချင်းကြားမှာတီးတိုးပြောဆိုတဲ့စကားမျိုးတွေဖြစ်တယ်လို့ဆိုပြီးသူပြောခဲ့တာတွေအတွက်လည်းလူသိရှင်များတောင်းပန်ပါတယ်။အဲ့လိုတောင်းပန်တာကိုသူမကလည်းလက်ခံတယ်လို့မလန်နီယာထရမ့်က CNN သတင်းဌာနကိုပြောပါတယ်။ဒီမိုကရက်ဖက်ရင်းတဲ့သတင်းမီဒီယာတွေကဒီဗီဒီယိုဖိုင်ကိုအသုံးချပြီးတော့သူမရဲ့ခင်ပွန်းဂုံတိတ်ခါကြဆင်းအောင်ထိခိုက်အောင်လုပ်နေတယ်လို့ဆိုပါတယ် မခင်မပြောသလိုပဲသတင်းမီဒီယာတွေဟာမစ္စစ်ကလင်တန်ဘက်လိုက်ပြီးမယုံမသားလုပ်ပြီးတော့ရွေးကောက်ပွဲကိုမတမာအောင်လုပ်နေတယ်လို့လည်းမယ်လနီယာထရမ့်ကပြောသွားပါရရှင်
။ယူကရိန်းနိုင်ငံအရှေ့ပိုင်းကဂျမ်ဘတ်တက်ခတ်မှုတွေအဆုံးသတ်ရေးရည်ရွယ်တဲ့မင်းစ်ငြိမ်းချမ်းရေးသဘောတူညီချက်ရှေ့ဆက်အကောင့်တွေဖော်ရေးကိစ္စဆွေးနွေးဖို့အတွက်ဂျာမနီ၊ပြင်သစ်၊ရုရှားနဲ့ယူကရိန်းနိုင်ငံတွေကခေါင်းဆောင်တွေဟာမနက်ဖြန်ပုတ်တဲဦးနဲ့ကြာရင်ဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံကြမှာပါ။ဒေတာရင်းညဉ့်ညံ့ရေးအမခံနိုင်ဖို့အတွက်လိုအပ်တဲ့နောက်ထပ်လှုပ်ဆောင်စရာတွေကိုဆွေးနွေးဖို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကဒေတာရင်းနိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ခေါ်ခဲ့တာဖြစ်ကြောင်းဂျာမနီအစိုးရပြောခွင့်ရစတက်ဖန်ဆိုင်ဘတ်ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဒီလေးနိုင်ငံသားမကြာခဏဆက်သွယ်ပြောဆိုတာတွေလုပ်ခဲ့ပြီးတဲ့နောက်မနက်ပိုင်းစီဝေးချင်းပါဖို့ဆုံးဖြတ်ခဲ့တယ်လို့ပြောခွင့်ရဆိုင်ဘတ်ကပြောပါတယ်။ဒီဆွေးနွေးပွဲကနေပြဿနာတွေအားလုံးဖြေရှင်းပေးနိုင်လိမ့်မယ်လို့တော့မျှော်လင့်လို့ရမှာမဟုတ်ကြောင်းကိုလည်းသူကပြောပါရတယ်။2014ခုနှစ်ကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကသူ့နိုင်ငံနဲ့သွတ်သွင်းခဲ့ပြီးတဲ့နောက်ယူကရိန်းနယ်စပ်ကိုပြန်လည်တတ်မှတ်တည်ဆောက်နိုင်အောင်ကူညီပေးနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ဆွေးနွေးပွဲကျင်းပတာပါ။ယူကရိန်းနိုင်ငံအရှေ့ခြမ်းကိုထိန်းချုပ်ထားတဲ့တပုံအဖွဲ့တွေကိုရုရှားကထောက်ခံအားပေးနေတာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့အင်္ဂါနေ့ညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုတနင်္လာနေ့ကရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်ဆူဂျီကိုဒီကနေ့မှာတော့ဒီအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြိုဆိုပါရယ်။နှစ်နိုင်ငံအကြားဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်တာဆန်ဆူဂျီကသတင်းတောက်တွေကိုအခုလိုပြောသွားပါရယ်။
And I look forward to better relations between our two countries because every time I come back to India I realize how close we are to one another.
ကျမတို့နိုင်ငံအကြားပိုပြီးကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ဖို့ကျမမျှော်လင့်ပါတယ်။အိန္ဒိယနိုင်ငံကိုကျမရောက်လာတဲ့အချိန်တိုင်းမှာကျမတို့နိုင်ငံအကြားဆက်ဆံရေးဘလောက်နှီးဆက်တယ်။ကျမတို့ရဲ့ချစ်ကြည်ရင်းနှီးမှုဟာအချိန်ကာလနဲ့အခြေအနေတွေရဲ့စမ်းသပ်မှုကိုကြံ့ကြံ့ခံရပ်တည်နိုင်မယ်ဆိုတဲ့အပေါ်ဘလောက်တောင်ကျမယုံကြည်တယ်ဆိုတာကျမနားလည်လို့ပါပဲလို့ဒေါက်တာဆန်ဆူဂျီကပြောပါတယ်။ထွန်ဆန်းစုကြည်ဟာနယူးဒေလီမြို့တော်မှာအိန္ဒိယသမ္မတပရာနတ်မူဂါဂျီနဲ့တွေ့ဆုံသလိုအထိုက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန္ဒီနဲ့လည်းတွေ့ဆုံပါတယ်။ပုတ်ထုနေ့မှာတော့ဝန်ကြီးချုပ်မစ္စတာမိုဒီနဲ့ထွန်ဆန်းစုကြည်တီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကုံသွေးရေးနဲ့ယင်းနှမြုံနယ်မှုဆိုင်ရာကိစ္စတွေကိုဆွေးနွေးမှာပါ။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံအကြားပြန်ပြင်းပြဆွေးနွေးကိစ္စလမ်းနဲ့တံတားဆောက်လို့ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နေသလိုမိုင်ပေါင်း990ကျော်ရှိလျားတဲ့နှစ်နိုင်ငံနယ်စပ်ကိုပို့ပြီးတော့စနစ်တကျစီမံခန့်ခွဲနိုင်ဖို့လည်းမျှော်လင့်ထားကြပါတယ်။ကိုဝါမြို့မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးစည်းဝေးတွေကိုတက်ရောက်ပြီးတဲ့နောက်ထွန်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံတော်ခီးစင်အနေနဲ့ New Delhi မြို့တော်ကိုရောက်ရှိနေတာပါရှင်
။ထိုင်းပြည်ရင်ဘူမီဘောအဒူယာဒက်နဲ့ရဆန်သွားတာကြောင့်ထီးနှက်ဆက်ခံမှုကိစ္စမဆောင်ရွက်ခင်မှာဘရင်မင်းမြတ်အတွက်15ရက်ကြာဝန်ထမ်းချင်းအထိမ်းမှတ်သတ်မှတ်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကဒီကနေ့ပြောလိုက်ပါတယ်
။ก็ขอทุกคนนะครับทั้งในประเทศและต่างประเทศอย่าได้มีความกังวลใดๆหรือสงสัยใดๆ
ထိုင်းနိုင်ငံစကမ်းမဲ့ကိစ္စနဲ့ပတ်သက်လို့ဖွဲ့စည်းပုံနဲ့အညီဆောင်ရွက်မှာဖြစ်တယ်လို့ပြည်တွင်းပြည်ပကထိုင်းနိုင်ငံသူနိုင်ငံသားတွေဒီအတွက်စိုးရင်စရာမရှိပါဘူးလို့ဝန်ကြီးချုပ်ပရယုတ်ကအစိုးရဝန်ကြီးတွေရဲ့အစည်းအဝေးတစ်ခုအပြီးမှာသတင်းတောက်တွေကိုပြောသွားပါတယ်။ဝန်ထမ်းချင်းအထိမ်းအမှတ်15ရက်ကျော်လွန်ပြီးတဲ့အခါဖွဲ့စည်းပုံအပိုက်23ပါပြဋ္ဌာန်းချက်နဲ့အညီထိုင်းနိုင်ငံစကမ်းတဲ့ကိစ္စကိုဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ထိုင်းပြည်ဘူမီဘောဟာအော်တိုဘာလ23ရက်နေ့ကတတော်88နှစ်အရွယ်မှာနှစ်ရွာဆန်သွားတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဝန်ကြီးချုပ်ပရယုတ်ကဘရင်မင်းမြတ်ရဲ့ရုပ်ကလပ်မြေချပြီးတာနဲ့တားတော်အင်ရှိဇန်မင်းသားဗာဂျီလာလောင်ကောင်းနတ်တပွဲလှုပ်သွားမှာဖြစ်ပြီးတော့အဲဒီနောက်ဝန်ထမ်းချင်းအထိမ်းအမှတ်ကာလတစ်နှစ်တာသတ်မှတ်သွားမယ်အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့အင်ရှိဇန်မင်းသားအနေနဲ့တရားဝင်နတ်တပွဲမတိုင်ခင်မှာလဲတီနန်အရေးအရာဆက်ခံခွင့်ရထားတာဖြစ်ပါတယ်။
ဩစတြေးလျဆိုရကပြဋ္ဌာန်းထားတဲ့လျှို့ဝှက်အချက်လက်ပေါက်ကြားမှုဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေဟာအစိုးရအရာရှိတွေကိုဘာမှထုတ်မပြောရဲအောင်ဒီအစိုးရနဲ့ဆိုင်တဲ့အချက်လက်ကန့်သတ်တာတွေကိုထိထိရောက်ရောက်လုပ်နေတယ်လို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးချက်တစ်ခုမှာတွေ့ရှိခဲ့ပါတယ်။ဩစတြေးလျအစိုးရဖွင့်ထားတဲ့နရူးကျွန်းပေါ်ကရွှေ့ပြောင်းဒုက္ခတဲ့စခန်းတွင်းအခြေအနေတွေနဲ့ပတ်သက်လို့ခွင့်ပြုချက်မရှိထုတ်ဖော်ပြောဆိုတာတွေမလုပ်ဖို့ဟန့်တားထားတဲ့ဒီနယ်စပ်လုံခြုံရေးဆိုင်ရာ Border Force အဥပဒေအပါအဝင်လျှို့ဝှက်အချက်လက်ပေါက်ကြားမှုဆိုင်ရာဥပဒေတွေကိုဩစတြေးလျအစိုးရအနေနဲ့ပြန်လည်တုံ့တဖို့လူခွင့်ရေးကာကွယ်စောင့်ရှောက်သူများဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Michael Force ကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးဌာနဟာဒီသတင်းအချက်အလက်ပေါက်ကြား
အောင်လုပ်တဲ့သူတွေနောက်ဆိုရဝန်ထမ်းတွေဒါမှမဟုတ်ကွန်ထရက်ဝန်ထမ်းတွေကိုနိုရုဒုက္ခတဲ့စခန်းတွေမှာဖြစ်နေတဲ့ဒီဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့လူသိရှင်ကြားသတင်းထုတ်ပြန်တာတွေမလုပ်ဖို့အဆုံးစွန်တားမြစ်ထားတဲ့အကြောင်းဒီအထူးကိုယ်စားလှယ် Force ကပြောပါတယ်ထင်းသီးစကန်ကသတင်းချက်လက်တွေကိုပေါက်ကြားအောင်လုပ်သူတွေအဲ့ဒီမှာတာဝန်ထမ်းဆောင်နေကြတဲ့ဆရာဝန်ဒါမှမဟုတ်ဝန်ထမ်းတွေအပါအဝင်ယုံကြည်မှုမရှိဘူးလို့ယူဆရသူဘယ်သူ့ကိုမဆိုဒီဥပဒေအရအေးယူပြီးလျှို့ဝှက်သတင်းအချက်လက်တွေကိုဖွင့်ချခဲ့မယ်ဆိုရင်တော့ထောင်တန်းနှစ်နှစ်အထိအပြစ်ပေးနိုင်တာဖြစ်ပါရဲ့ရှင
်အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေဆုံးသတ်ဖို့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်စတင်နိုင်ဖို့အာဖဂန်အစိုးရအစိုးရအရာရှိတွေနဲ့တာလီဘန်ကိုယ်စားလှယ်တွေကြားအခုရက်ပိုင်းတွေအတွင်းနှစ်ကြိမ်လျှို့ဝှက်တွေ့ဆုံခဲ့ပါတယ်တာလီဘန်နိုင်ငံရေးဆိုင်ရာဆက်ဆက်ဆွေးနွေးသူတွေအခြေဆိုင်ရာကတ္တာနိုင်ငံမြို့တော်ဒေါဟာမှာတွေ့ဆုံခဲ့တယ်လို့ကဘူးမှာရှိတဲ့အမျိုးသားညီညွတ်ရေးအစိုးရအတွင်းကအပြီးမဖော်လို့သူတို့က VOA ကိုအတိအပြုပြောဆိုထားတယ်ဒါပေမဲ့လည်းအသေးစိတ်ကိုတော့မပြောပါဘူးနှစ်ဖက်တွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဒီကနေ့ထုတ် The Guardian သတင်းစာမှသာဖော်ပြထားတာပါစက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းအာဖဂန်ထောက်လှမ်းရေးအကြီးအကဲမိုဟာမက်မန်ဆူဆန်ဇိုင်နဲ့တည်ဆုံသွားပြီဖြစ်တဲ့တာလီဘန်ခေါင်းဆောင်ဟောင်းမူလာအိုမာရဲ့ညီကိုတော်ဆက်သူမူလာအဗ်ဒူမန်နန်အခုနိုမျက်နှာချင်းဆိုင်ရွှေ့နေကြတာဖြစ်ကြောင်းသတင်းစာမှာဖော်ပြထားပါတယ်ဒီစီဝေးကိုအမေရိကန်သံတမန်တဦးတက်ရောက်ခဲ့တယ်လို့အမည်မဖော်လိုတဲ့တာလီဘန်ထိပ်တန်းအဖွဲ့ဝင်တဦးကပြောဆိုကြောင်းသတင်းစာမှာကိုးကားဖော်ပြထားပေမဲ့အမေရိကန်အစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုတာမျိုးမရှိပါဘူး
နိုင်ငံကအာကာသစကန် ISS အတွက်ပုဂ္ဂလိကပိုင်လူမပါတဲ့ကုန်တင်အာကာသယာဉ်စင်ကိုလွှတ်တင်လိုက်ပါတယ် Cygnus အာကာသယာဉ်ကို Virginia ပြည်နယ် Wallops ကျွန်းမှာရှိတဲ့ American အာကာသစူးစမ်းလေ့လာရေး Agency NASA ရဲ့အာကာသယာဉ်လွှတ်တင်ရေးစခန်းကနေတနေ့လာနေညနေပိုင်းကလွှတ်တင်လိုက်ကြပါအဲ့ဒီစခန်းဟာ Washington DC မြို့တော်အရှေ့တောင်ဘက်ကီလိုမီတာ200ကျော်အကွာမှာရှိပါတယ်ဒါကြောင့်လည်း American နိုင်ငံရှေ့ဘက်ချမ်းမာနေထိုင်နေကြတဲ့သူတွေအာကာသယာဉ်လွှတ်တင်တဲ့မြင်ကွင်းကိုစောင့်ကြည့်ခွင့်ရခဲ့ပါတယ်စာနာရိတ်ခါပစ္စည်းကရိယာနဲ့သိပ္ပံပညာဆိုင်ရာစမ်းသပ်ရမာဒီမှုတွေမှာတင်သွားတဲ့ Cygnus အာကာသယာဉ်ဟာ ISS ကိုတနင်္ဂနွေနေ့မှာရောက်မယ်လို့ခန့်မှန်းချပါတယ်။ဒီအာကာသယာဉ်ကို American အခြေဆိုင် Orbital ATK ကုမ္ပဏီကပိုင်ပါတယ်။ဒီကုမ္ပဏီဟာ ISS ကိုပစ္စည်းတွေပေးပို့ဖို့အတွက် NASA နဲ့စာချုပ်ချုပ်ဆိုထားတဲ့ဒီပုဂ္ဂလိကကုမ္ပဏီနှစ်ခုတည်းကတစ်ခုဖြစ်ပါတယ်။ဒီOrbital ATK ကုမ္ပဏီဟာလွန်ခဲ့တဲ့နှစ်နှစ်အခုလိုဒီအောက်တိုဘာလအထဲမှာပဲ Antares ဒုံးရင်ကိုလွတ်တင်တာမှာလွတ်တင်ပြီးတော့စက္ကန့်ပိုင်းအတွင်းမှာပဲပောက်ကွဲပျက်စီးသွားတဲ့အတွက်နင်နာခဲ့ရပါဗျ။အဲ့ဒီဒုံးရင်နဲ့တင်သွားတဲ့ Cygnus ကုန်တင်အာကာသယာဉ်လည်းပျက်စီးသွားပြီးတော့ Wallops အာကာသလွတ်တင်တဲ့စက္ကန့်မှာလည်း$15,000ပိုထိခိုက်ပျက်စီးခဲ့ရပါဗျရှင်။တိုင်ဖုန်းမုန်တိုင်းဆရီကာကြောင့်တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ပြည်နယ်မှာဒီကနေ့မြေပြိုပြီးတော့နိုင်ငံလယ်ပိုင်းမှာလည်းမိုးကြီးကျယ်ရွာသွန်းပြီးရေကြီးရေလျှံတာတွေဖြစ်နေလို့လူပေါင်း32ဦးထိသေဆုံးသွားပါတယ်။အခုခါမှာတော့ဒီဗီယက်နမ်နိုင်ငံစီကိုဥတီသွားနေတဲ့မုန်တိုင်းဟာတနာယီကိုဒီ124မိုင်နှုန်းထိတိုက်ခတ်တယ်လို့လည်းဆိုပါတယ်ရှင
်ငါနဲ့ညာဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်ခင်ဖြူထွင်းနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်စကိုင်းတိုင်း homeling ကနေမုံရွာမြို့ကိုအသွာနှစ်မြုပ်ခဲ့တဲ့အောင်စိုးမိုးကျော်အမြန်ရရင်ပေါ်ပါခီးတဲ့တဝက်နေပါပျောက်ဆုံးနေဆဲဖြစ်ပါတယ်။အော်တိုဘားလ15ရက်ကနေ18ရက်နေ့အထိလူသေးအလောင်း40ဆဲယူနိုင်ခဲ့တယ်လို့စကိုင်းတိုင်းတာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့နှစ်မြုပ်နေတဲ့ရရင်ကိုတော့အော်တိုဘားလ18ရက်နေ့ညအထိအပြည့်အစုံဆဲယူနိုင်အောင်မှာမဟုတ်ဘူးလို့ဆိုပါရယ်။ဖြစ်ရနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စကိုင်းတိုင်းကဲဆဲရင်းနဲ့ပြန်လည်နေရာချထားရေးဦးစီးဌာနညွန်ကြားရေးမှူးဦးစွီလီဖရန့်ကိုမအေးအေးမားကဆက်သွယ်မြင်းမြန်းထားပါရယ်ရှင်။
ဒီမောနေမြုပ်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ရေရင်အရင်နေမြုပ်သွားတာလေဒီနေ့ဆယ်လို့ရသွားပြီလားရှင
်ဟုတ်ကဲ့ကျွန်တော်ဟိုဟိုတော့ပေါ့ဒီမောစက်ခန်းပြင်ပိုင်းပေါ့လေစက်ခန်းပြီးတော့ပေါ်ပြီးရဟာလေအပိုင်းကြီးပေါ်ဘူးလောက်အောင်မယ်ဗျဟုတ်ကဲ့ဆက်လို့မှာမဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ
့လောက်ပဲရပါလိမ့်မယ်ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အလောင်းတွေရောဒီနေ့ထပ်တွေ့လေးလားရှင
်ဟုတ်ကဲ့ဒီနေ့ဒီနေ့ထပ်တွေ့ပါလေဗျအလုံးပေါင်းတော့အလောင်း40ရှိပါပြီဗျဟုတ်ကဲ့အစအဆုံးလေဟုတ်ကဲ့မနေ့က33လောင်းပါဗျဒီနေ့ရှင်းလောင်းရပါတယ်ဟုတ်ကဲ့
40လောင်းလောက်ရှိပြီပေါ့
40ရှိပါပြီအလောင်း40ရှိပါ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီအဝါလေးတင်မောလေးရပဲထွက်လာလားတခြားမျိုးနေရာနေတွေ့ရလားဒီနေ့ဆယ်ရင်းနဲ့တွေ့ရ
တင်မောဟုတ်ကဲ့တင်မောလေးကထွက်လာတော့နှလုံးခဏ
ဟုတ်ကဲ့
နှလုံးရအောက်ဖက်အောက်ဖက်ရောက်ပြီးတော့မာလေးပေါ်တွေ့လို့ဟုတ်တာပါဗျဟုတ်ကဲ့
အခုပျောက်ဆုံးစရင်ကိုအတိအကျသိပြီလားရှင်
တော့ဆုံးရှင်တော့ကျွန်တော်တို့ပြုစုထားတာပေါ့နော
်ဟုတ်ကဲ့
ဟုတ်တာပေါ့ကျွန်တော်တို့ဟိုအသက်ရှင်တဲ့သူတွေသူတို့နဲ့အတူစီးတို့ပါလာတဲ့သူတွေကိုမိသားလာရင်နောက်မိဘဆွေမျိုးတွေဆက်သွယ်လာရင်တော့ ျွန်တော်ပြောဆုံးစင်အစမှာတော့80ရှိပါတယ်ကြာလောလောဆယ်တော့အဲကျွန်တော်တို့အခုဟိုတာပေါ့အဲ80အလောင်း40ထွက်တဲ့ပုံစံမျိုးဖြစ်နေတာပေါ့နော
်ဟုတ်ကဲ့
ဖြစ်နေတဲ့သူပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခုလောလောဆယ်ကအဲ့ဒီရင်းရင်မောင်းတဲ့သူတွေဘာတွေရောဟိုအသက်ရှင်အသက်ရှင်လာသူတို့ရော
ဟိုရင်းရင်မောင်းတဲ့ဟိုတာကြာဟိုရင်းရင်ပိုင်ရှင်ရောဟိုတာပေါ့ဟိုတာပေါ့မရှိဘူးကြာဟိုဒီမတော်မှလည်းမပါတော့ဘူးねကျွန်တော်တို့ယူဆတာပါတယ်ဒါပေမဲ့ဒီရင်လောက်တာ၄ယောက်တော့ကျွန်တော်တို့ဖမ်းထားပါတယ်ကဟုတ်ကဲ့ထိန်းသိမ်းထားပါတယ
်သူတို့ပြောကြခြင်းအရဆိုရင်ရင်းရင်ပေါ်မှာဘယ်လောက်လောက်များပါလဲရှင
်ဟုတ်တာပေါ့အခုဆိုရင်အသက်ရှင်တာလည်း159ယောက်ပေါ့နော်ရင်လောက်တာ၄ယောက်ပါနောက်ဟိုကအခုပြေဆုံးတာဟိုအလောင်းအရဆိုရင်ကျွန်တော်က200ကျော်ပြီဆိုတော့လေကျွန်တော်ထင်တယ်150အဲ့ဒီဝန်ကျင်ပေါ်အဲ့ဒီအဖြစ်နာလေးရှိနေတဲ့သူတွေကဟုတ်ကဲ့
။နော်ရေရင်ကလူတွေကတော့မပြောဘူးလားသူတို့ဘယ်လောက်လက်မှတ်ခရီးစဉ်ဘယ်လောက်ကိုဖြတ်လာတယ်လက်မှတ်ဘယ်လောက်ဘွားဖြစ်တယ်ကိုပြောလားရှင်
။ဟုတ်ကဲ့သူတို့ဂိတ်ထွက်တွေရဆိုရင်တော့ဟိုတော့ပေါ်ဗျာသူတို့ရဲ့ဟိုမက်ဆီမန်ပြင်လို့ရတယ်အတိုင်းဓာတ်ကြီးပဲပါတာပေါ့လေလက်မှတ်ဖြတ်တယ်လက်မှတ်အဖြတ်တဲ့အနေထားနဲ့ဆိုရင်ဒါပေမဲ့လက်မှတ်မဖြတ်ဘဲနဲ့ဒီနေ့ဟာရလေအားကြီးပါလာတာပေါ့လို့ဖြစ်ပါလေကြာဟုတ်ကဲ့
ဒီအသက်ဘေးကနေပြီးတော့လွတ်လာတဲ့သူတွေပြောတဲ့အိဒီယာပေါ့သူတို့300ကျော်လောက်ပါတယ်လို့အဲ့လိုမျိုးလည်းပြောနေကြအဲ့ဒါကိုဖြစ်နိုင်လားရှင
်ဟုတ်ကဲ့ကျွန်တော်တို့ခန့်မှန်းတာလဲ300နီးပါးဆိုတော့သူတို့ကကိုယ်တိုင်ကြုံတယ်ဆိုတော့လည်းပြောလို့တော့မရဘူးဒါပေမဲ့ဒီကြတာတစ်ခုကဒီကျင်းရမဲ့လူထဲများလာရဲ့နောက်ဝိတ်ပါလာရဲ့ပေါ့နော်ဆိုင်ကျဲဆိုလည်းဆက်ကြည့်ပါတယ်တခြားဝိတ်လည်းပါတယ်ဆိုတော့ဒီနေ့ဝိတ်ကတော့များလာတော့ပြေကြပါလေကြာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်နော
်စကိုင်းတိုင်းနှစ်မြုပ်ရရင်နောက်ဆုံးအချိန်လေးကိုစကိုင်းတိုင်းကဲဆဲရင်နဲ့ပြန်လည်နေရချထားရဲ့ဦးစီးဌာနညွှန်ကြားရမှုဦးစွေလီဖရန်ကိုမအေအေမားကဆက်သွယ်မေးမြန်းသွားတာပါ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရခိုင်ပြည်နယ်သတင်းဖက်အလစ်ပေးအောင်ပါရခိုင်ပြည်နယ်မောင်နှောမြို့နယ်တွင်းကလူနေစုရခိုင်တိုင်းရင်းသားတွေလုံခြုံရေးစိုးရင်ချက်ကြောင့်ဒေသတွေကိုဆွန်ခွာထွက်ပြေးနေကြဆဲဖြစ်ပါတယ်ခုလိုထွက်ပြေးလာကြတဲ့မောင်နှောဒေသခံ1000ကျော်ကိုအနီးအနားပူတီတောင်မြို့နယ်မှာကဲဆဲရေးစခန်းဖွင့်လှစ်ဆောင်ရှောက်နေပြီးစားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေပါတယ်အခြေအနေအသေးစိတ်ကိုမသိငေထိုက်ကမေးမြန်းတင်ပြထားပါရရှင
်ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်စခန်းတွေတိုက်ခိုက်ခံရခဲ့ပြီးတဲ့နောက်ဒေသတွင်းမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတိုက်တွေ့မှုတွေရှိနေစေဖြစ်သလိုလူနည်းစုဒေသခံတွေလည်းထွက်ပြေးနေကြရပါတယ်ဒီကနေ့အင်္ဂါနေ့မှာလည်းမောင်တော်မြို့နယ်အတွင်းကဝေးလံခေါင်တည်တဲ့ဒေသတွေကနေနေချင်းဤတဲ့ဘူးတီတောင်မြို့ပေါ်ကိုထွက်ပြေးလာသူတွေရှိနေစေပါဘူးတီတောင်မြို့ပေါ်ကအမှတ်1အထက်တန်းကျောင်းခွဲမှာထွက်ပြေးလာသူတွေကိုကူညီပေးနေတဲ့တောက်သုံးရီလှူဒန်းရေးအဖွဲ့ဘူးတီတောင်မြို့ကဦးအောင်ထူးကအခုလိုပြောပါဗျ။အဲ
တခါဟိုကဒုက္ခတွေကတော့1960လောက်ရှိပါတယ်။ဒီနေ့10,500လောက်ပဲထည့်ရောက်ထည့်ရောက်ပါတော့။ကလေးက900လောက်ပါပဲ။အဲ့အမျိုးသမီးနဲ့ကလေးတွေကဒီဘက်လာတာ။ကျန်တဲ့ဟိုကဟိုတို့ကျန်တဲ့နောက်ဦးစီးတယောက်ကတော့အိမ်မှာကျန်ခဲ့တာ။အများစုထွက်ပြေးလာတာကတော့အဲ့ဒီကြီးကင်းလမ်းမှာရှိတဲ့ဟိုကလေဟိုတင်ချောင်းတို့မောရဝတီတို့အလဲတန်ကျော်ဘက်ကအလဲတန်ကျော်ဘက်ကဟိုကဟိုမောရဝတီအဝဲချောင်းပြီးတော့လေဟိုကတင်ချောင်းနောက်မှာရှိတဲ့ယူရလေကြီးကင်းလမ်းမှာရှိတဲ့အနီးနားတွေကအကုန်လုံးထွက်ပြေးလာကြတာ။အဲလမ်းမဲ့ဆက်တွေကတော့သူတို့ကဒီလိုဟိုပေါ့ဒီနေ့လုံးလာရင်ကနေကုန်နေမကားနှစ်သိလာရင်လာတယ်ဥသိလာရင်လာတယ်အဲ့လိုအဲ့လာတဲ့ကားတွေကိုပုံမှာသူတို့ကတင်းဟိုအကူရင်တောင်းပြီးတော့မှအဲ့လိုပြေးလာရတာဟုတ်ကဲ့ခီးတင်နေကားတွေအဲ့မှာဟိုအဲ့ကြီးကန်ဘက်မှာကြောက်ပြောင်းနေတဲ့ကားတွေပြပါတယ်ပြီးတော့ဟိုကဒီဒီလမ်းခီးတင်သွေးနေတဲ့ကားတွေပြီးတော့ဟိုကဒီအဲ့မှာကြီးကန်ပြင်ချင်းရှားပေါ်နေတဲ့ဟိုကစပက်ကားတွေအဲ့ဒီကားတွေနဲ့ပဲလာကြတာ
မွတ်စလင်အများစုနေထိုင်ရာမောင်တော်မြို့နယ်အတွင်းမှာလူနည်းစုဖြစ်နေတဲ့ရခိုင်တိုင်းရင်းသားတွေလုံးကြုံရေးစိုးရင်ချက်နဲ့ထွက်ပြေးတင်းရှောင်နေကြတာဖြစ်ပေမဲ့အိမ်တော်ဦးစီးအမျိုးသားအများစုကတော့အိုးအိမ်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုဆောင်ရှောက်ဖို့နေရရင်းတွေမှာကြံခဲ့ကြတယ်လို့လဲကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ဦးအောင်ထူးကပြောပါတယ်။ငွေကြေးတက်နိုင်သူအများစုကတော့ဘူးတီတောင်မြို့ကနေတဆင်စစ်တွေမြို့ကိုတွားရောက်ကြတယ်လို့လဲသူကပြောပါတယ်။ဘူးတီတောင်ကယ်ဆယ်ရေးစခန်းမှာကုညီပေးနေသူတို့ဖြစ်တဲ့ကိုအောင်သူရထွန်းကလည်းထွက်ပြေးလာသူတွေနေရရင်ပြန်နိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဌာနေပြန်နိုင်မဲ့မျိုးလေးချက်တော့တော်တော်ဝင်းနေပါသေးတယ်။အခုလက်ရှိအခြေအနေကတော့ဟိုဘက်ကလည်းဒေသတင်ငိမ်မုံကလည်းတော်တော်လေးကိုအချိန်ယူပြီးတော့ဖြစ်ရှင်းရမယ်အခြေအနေရှိပါတယ်ဗျ။အဲဒီချက်ချင်းကြီးဆိုတဲ့လိုမျိုးတော့ပြန်နိုင်မဲ့အခြေအနေမျိုးတော့မမြင်ပါဘူး။ Alu mewah di mana aje site tu di dekat dekat di mana aje cahaya itu kurang di lumut pasir dekat dorolai usunin ni dah tu ya barang ni. Bukan pun mewah ni dorolai do soin ya dek cina mewah macam siapa? Di bukan mewah Malaysia macam siapa? Taca di Bengali yau de, taca Bengali yau dorol yau jiru. Alu mewah ni sana tu ni dek dia kan yau de tayang dah yau dekat ni ni le soin ya dek cina mewah siapa ni?
และตลอดมาเราบุตรเราอยู่มาเจ้าหนี้ไปทาราเจ้าทวีลาตุเรโกอาทากะเจ้ามาทาชิทานายบีเมลูเจ้าหนี้เปียงพ่อลายโนเนียชิเปียงยาบุเลชิเดลูกวนตุราทงอาเปียวบาร์เลกลิ้งเงงหายานิบาชินีเดบุตรเราเกษยิสักขันเยจำมาเยสามชาวมุกโรมิวเนจำมาเยเสียวันจิกะสามชาวสามยันเนปีเดต้ากันสิบเอ็ดทานากะสันเนยิกะทับปะมุดชูสิบเอ็ดเมลู
แต่ยาสาสันเนยิกะกงจ้าเสียสักชาวติงเหล่าจ้าเดนฮิรากุโรอเมริกาสุกับยูเรนปีบาลูชินวิโกอาทานิอาเรลูเลกุญีสาวยันนิตุเรกะเปียวบาร์เรชินลงจงยีตรวจทวีนิจายาเรยักขันปีเนมังโดดีดาคันเวเยมาตั้งยีไทยกะเมียนติมเปียตัวราวเชิงคุโรนังกันกาเดรินสามารถเพื่อเสียเอามา ในท้องสื่อชาวอเมริกันตำราอยู่กับเวมาเยจีเรจ้าอย่างเดียวฮะแต่ชาวในงานวันนี้กงตัวเอ็มล่ามาตัวบุลาสุราเบพิบาร์เรติกิสาฮาริพับลิกันเนตมูเกรตนับเป็นสโลงอดุดูอุลินเนตฮาจาร์เรกิสาเลพิบาร์เรติกิสาปอจวนเจนตุเรกาโกบลูมิจาบัตเล่ฟิโอเอเดรนชาวมิลอากิกาเยดาทารากุอุจโจสนากาเต็มพิอาทาวาเรชิน
ริพับลิกันตำราลังโดนัลด์ทรัมป์การ์ตยุ่งในเม็กซิโกรูฮาอเมริกันเยยอมกูเรื่องดังลุงนี่จาร์เร American
We have to renegotiate our trade deals, and Lester, they're taking our jobs.
Chenaroya, kongto ye the bottom ni jadi ko piani naya balime. Thuroga chenaro alau de ko yuta jare. Thuroga malong pe thare. Chenaroga malong to thuro alau da be.
Thangko ya kuzale miao America lula swa kongto mu the bottom ni jae nafta ha. Ati pubi kada miao ne sozong pite lula Donald Trump ga suware. TPP လို့ဆိုရပစိဖိတ်ကမ်းခြေနိုင်ငံတွေပူးပေါင်းဆောင်ရွက်သဘောတူညီချက်ကိုလက်တွဲအကောင့်ထဲမှာပေါ်ပဲဖြည့်သိမ်းပြစ်မယ်လို့လည်းသူကပြောသွားပါတယ်။ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကတော့ TPP ဆိုရဒီပစိဖိတ်ကမ်းခြေနိုင်ငံတွေပူးပေါင်းဆောင်ရွက်ရေးကိစ္စအခုလို့ပြောခဲ့တာပါ။
The facts are I did say I hoped it would be a good deal but when it was negotiated which I was not responsible for I concluded
ဒါ ဟာ ကောင်းမွန်တဲ့ သဘော တူညီမှု တည့်ရက် ဖြစ်မယ်လို့ မျှော် လင့်တဲ့ အကြောင်း ကျွန်မ ပြောခဲ့ပါတယ် ဒါပေမဲ့ ဒါကို စစ်စစ်တဲ့ အထဲမှာ ကျွန်မ မပါခဲ့ပါဘူး ဒီ အတွက် ကျွန်မ မှာ တာဝန် မရှိပါဘူး
TPP ဟာ ကမ္ဘာ အကြီးဆုံး ကုန်သွယ်မှု ရာဝန်ကြီး တစ်ခု ဖြစ်လာမဲ့ သဘော တူညီချက် ပါ ကမ္ဘာ တစ်ခုလုံးရဲ့ အသင်း ထုတ်လုပ်မှု 40 ရာခိုင်နှုန်း ရှိတဲ့ နိုင်ငံပေါင်း 12 နိုင်ငံ ပါဝင်ကြပါတယ် ဒါကို အလုံသမားအ ဖွဲ့အစည်း တွေ အများကြီး ဝေဖန်ကြပါတယ် ဒါပေမဲ့ ချီးကျူးသူတွေ လည်း ရှိပါတယ် WTO Roberto Azevedo
But actually trade is a relatively minor cause of job losses. The evidence shows that
အလောက်ကင်တွေဆုံးရှုံးရတဲ့အကြောင်းရင်းတွေမှာကုန်သွယ်ရေးအကြောင်းရင်းဟာတိတ်အဓိကမကြပါဘူး။ဖွင့်ပြောတဲ့နိုင်ငံတွေမှာအလောက်ကင်ဆုံးရှုံးရမှု80%ကိုင်းနှုန်းဟာပြည်ပကကုန်ပစ္စည်းတင်သွင်းမှုဒါမှမဟုတ်ကုန်သွယ်မှုကြောင့်မဟုတ်ပါဘူး။
When
we were at the G20 meeting, we heard many world leaders really sound the alarm about the storm clouds of isolationism, protectionism.
The Titicharyatimu, Twinkong Hantamuri, and the Alala Nepatalu, Kabakons on the Soyan Danigo, G20 Civil Wedima, Machakana Jabare.
ကောင်းဆောင်တိုင်းကဒါကိုတကယ်ပဲစိုးရင်ကြပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့တွေကိုနှစ်ထောင်ပြည့်နှစ်မှာတရုတ်နိုင်ငံဝင်ရောက်လာကြတဲ့ကုန်သွယ်မှုလွတ်လပ်ခွင့်ကိစ္စအတွက်စိုးရင်မှုတွေဖြစ်လာခဲ့ပါတယ်။အလုပ်သမားဈေးပေါ်တဲ့တရုတ်နိုင်ငံထုတ်ပစ္စည်းတွေကြောင့်အမေရိကန်မှာအလုပ်ကိုင်ငါးသန်းဆုံးရှုံးခဲ့ရတယ်လို့ဆိုကြပါတယ်။နေရာပြောင်းရွှေ့ရတဲ့အလုပ်သမားတွ
the critical policy failure, I would say, in the past 25 years that policymakers have known
in Dah ha pi ga de 25 nit long long cha song ni de mu wa da ba song shou nit na du re shi la lay me lo sai ku ne thin ni ga ja da ba da ba me si bwa ye shin tan ma de hle da pyaung da shi de kong twae mu jao pyaung shwe ya du re ko a lou kai pe nai law aw thwe re pya pya shi ba de
ဘာပဲပြောပြောကုံသွေးရေးဆိုတာနှစ်ဖက်စလုံးအရှုံးနဲ့ရင်ဆိုင်ရမယ် zero sum game မဟုတ်ပါဘူး ဂျပန်ကားတွေပုံများလာပေမဲ့အမေရိကန်ကားလုံးငန်းကမမှုပါဘူး။ပစိဖိတ်ဂျော်မန်နိုင်ငံတွေစီကိုတင်ပို့ခွင့်ရမယ်ဆိုရင်သူတို့ရဲ့စားကုန်တင်ပို့မှုဟာဒေါ်လာ3,500ဘူးတိုးမြင့်လာနိုင်တယ်လို့အမေရိကန်လယ်ယာစိုက်ပျိုးရေးလုပ်ငန်းရှင်တွေကပြောကြားနေကြကြပါမယ်ခင်ဗျာ။
မြန်မာအစီအကရေးသားထားတဲ့သတင်းကိုဦးကျော်စန္ဒကတင်ပြတော့ပါ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တရုတ်နိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်လို့ IMF ကဘယ်လိုခန့်မှန်းထားသလဲဆိုတာတင်ပြပါောင်းမယ်တရုတ်နိုင်ငံရဲ့စီးပွားရေးဟာလာမယ့်နှစ်မှာလဲအောင်မြင်မှုရှိမှာဖြစ်ပြီးကမ္ဘာတဝန်းစီးပွားရေးနှလန်းပြန်ထူလာဖို့အတွက်အထောက်အကူဖြစ်စေမယ်လို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့အကြီးအကဲကပြောပါတယ်ဒါပေမဲ့လဲကမ္ဘာစီးပွားရေးဦးဆောင်မှုအပိုင်းမှာပါဝင်နိုင်ဖို့အတွက်တရုတ်နိုင်ငံအနေနဲ့ဘဏ္ဍာရေးဈေးနဲ့တခြားပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်ကြောင်း VOA သတင်းထောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းကိုရှားဖောင်းကပြောပြထားပါတယ်ရှင်
။လာမယ့်နှစ်တရုတ်နိုင်ငံရဲ့စီးပွားရေးဟာ 6.2 ရာခိုင်နှုန်းအထိတိုးတက်မှုရှိအောင်မယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းယခုနှစ်စီးပွားရေးတိုးတက်မှု 6.6 ရာခိုင်နှုန်းထက်အနည်းငယ်လျော့နေပါတယ်။ကမ္ဘာမှာစီးပွားရေးဒုတိယအကြီးမားဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာကမ္ဘာတဝန်းစီးပွားရေးနဲ့ငွေရေးကြေးရေးပေါ်လွမ်းမိုးမှုတွေဆက်ပြီးတိုးလာနေတယ်လို့IMF အဖွဲ့အကြီးအကဲစီးပွားရေးပညာရှင် Mori Obstafer ကပြောပါတယ
် Well China is increasing
တရုတ်နိုင်ငံကစနစ်တကျတိုးတက်နေတဲ့နိုင်ငံတစ်ခုပါကုန်သွယ်ရေးကုန်စည်လုံးနဲ့ငွေကြေးချိတ်ဆက်မှုတွေကနေတဆင့်ကမ္ဘာစီးပွားရေးထဲမှာထဲထဲဝင်ဝင်ထိုးဖောက်နေတာဖြစ်ပါတယ်ဆိုတော့သူတို့သွားနေတဲ့လမ်းကြောင်းဟာကမ္ဘာစီးပွားရေးတိုးတက်မှုအတွက်အရေးကြီးတဲ့ကဏ္ဍမှာရှိနေပြီးတော့ဒေသအတွင်းမှာသာမကဘဲနဲ့ကမ္ဘာတဝန်းမှာပါအရေးကြီးပါတယ်ဒါကြောင့်အရင်နှစ်တွေအတိုင်းကမ္ဘာစီးပွားရေးဆက်လက်တိုးတက်ဖို့အတွက်တရုတ်နိုင်ငံစီးပွားရေးကိုကျွန်တော်တို့မရှိမီမဖြစ်အားထားတင်ရတာပါ။အ
ော်တိုဘာလ၁ရက်နေ့တုန်းကအမေရိကန်ဒေါ်လာငွေ၊ယူရိုငွေ၊ဂျပန်ယန်ငွေနဲ့ဗြိတိရှ်စတာလင်ပေါင်တွေနဲ့အတူတရုတ်ယွန်ငွေကိုနိုင်ငံတကာတန်းဝင်တဲ့ငွေကြေးစည်းရုံးထဲကို IMF အဖွဲ့ကထည့်သွင်းလိုက်ပါတယ်။ဒါဟာနိုင်ငံတကာငွေကြေးစနစ်နဲ့တရုတ်နိုင်ငံအတွက်သမိုင်းဝင်တဲ့ခြေလှမ်းတရားဖြစ်တယ်လို့ IMF အဖွဲ့အကြီးအကဲခရစ်စတင်လာဂါကပြောပါတယ
် It's critically important for China
ဒါကတော့တရုတ်နိုင်ငံအတွက်ရောနိုင်ငံတကာငွေကြေးစနစ်အတွက်ပါအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ကျွန်မယူဆပါတယ်ကမ္ဘာပေါ်မှာတန်ဖိုးအရှိဆုံးငွေကြေးစည်းရုံးဝင်သွားတာဖြစ်ပါတယ
်ဒါပေမဲ့လည်းနိုင်ငံတကာအဆင့်မီဖြစ်ဖို့အတွက်ငွေရေးကြေးရင်းနဲ့နိုင်ငံခြားငွေလဲနှုန်းအပြင်ငွေကြေးစနစ်တွေမှာလိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ IMF အဖွဲ့အကြီးအကဲကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီပြုပြင်ပြောင်းလဲမှုတွေဟာတရုတ်နိုင်ငံကိုနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့ကမ္ဘာစီးပွားရေးအပေါ်လွှမ်းမိုးမှုဖြစ်စေမှာဖြစ်တယ်လို့ကမ္ဘာဘဏ်ကအရှေ့အာရှပစိဖိတ်ဒေသဆိုင်ရာတာဝန်ရှိသူဗစ်တိုးရီးယားဝါကွာကပြောပါတယ်
For the long term we think that it will also
ရေရှည်အနေနဲ့ကြည့်မယ်ဆိုရင်ဒါဟာတရုတ်နိုင်ငံထဲမှာရေရှည်ငွေကြေးစည်းစိမ်မှုတွေကိုမြင့်တင်ပေးမှာဖြစ်တယ်လို့ကျွန်မထင်ပါတယ်ဒါဟာတရုတ်နိုင်ငံအတွက်ရောကမ္ဘာတဝန်းအတွက်မှာပါကောင်းတဲ့အရာတစ်ခုပါဆိုလိုတဲ့အဓိပ္ပာယ်ကတော့နိုင်ငံတကာဘဏ္ဍာရေးဆိုင်ရာဆွေးနွေးမှုတွေမှာတရုတ်နိုင်ငံအနေနဲ့ပုံမူပါဝင်ပတ်သက်ရမှာဖြစ်ပါတယ
်။ကမ္ဘာတဝန်းရေရှည်ခိုင်ခန့်တဲ့စီးပွားရေးကြီးထွားမှုအတွက်ပြီးပြည့်စုံပြီးတသမတ်ထဲနဲ့ညှိနှိုင်းလို့ရတဲ့မူဝါဒချင်းကပ်နည်းတွေအရေးတကြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ IMF အဖွဲ့ကတိုက်တွန်းလိုက်ပါတယ်ရှင်
။တရုတ်နိုင်ငံရဲ့လာမယ့်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ရှားဖောင်းတင်ပြသွားတာပါ VOA ကလည်းအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 2425ရောက်ကနေဖမ်းယူနားဆင်နိုင်ပါတယ်။ဖုန်းနံပါတ်ကတော့0392312555လေးဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်အောက်တိုဘာလ18ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့58တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
ရွေးကောက်ပွဲမတိုင်ခင်သတင်းသုံးပတ်လောက်လိုမှာပဲဒီရွေးကောက်ပွဲဟာတရားမျှတမှုရှိမှာမဟုတ်ဘူးလို့ Republican သမ္မတလောင်း Donald Trump ကသူ့ကိုထောက်ခံသူတွေကိုပြောလိုက်ပါတယ်။တကယ်လို့ Democrat သမ္မတလောင်း Hillary Clinton နဲ့အနိုင်ရမယ်ဆိုရင်ဒီအခြေအနေကို Trump အနေနဲ့လက်ခံအတိအမှတ်ပြုမလား။ဒါမှမဟုတ်ဒီရွေးကောက်ပွဲဟာတရားမျှတမှုမရှိဘူးလို့ပြောဆိုမလားဆိုတာကတော့စက်ကြည့်ရမှာပါ။ရှင်ပြိုင်ဘက်ကရွေးကောက်ပွဲမှာအနိုင်ရသမ္မတကိုအတိအမှတ်ပြုချီးကျူးဂုဏ်ပြုကြတာကတော့အစဉ်အလာဖြစ်ပါတယ်။2012ခုနှစ် American သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ငယ်Republican သမ္မတလောင်း Mitt Romney က
အခုလေးတင်သမ္မတဥပမာကိုဖုံးဆက်ပြီးအောင်မြင်မှုအတွက်ဂုဏ်ယူဝမ်းမြောက်ကြောင်းပြောကြပြီးပါပြီ
။လနဲ့ချီတစ်ဖက်နဲ့တစ်ဖက်အပြင်းထန်ထိုးနဲ့ဝေဖန်ခဲ့ကြပြီးနောက်သမ္မတရွေးကောက်ပွဲမှာရှုံးနေသူကအနိုင်ရရှိသူကိုအတိအမှတ်ပြုပြီးညှဉ်းပန်းကြဖို့သူ့အပေါ်ထောက်ခံသူတွေကိုတိုက်တွန်းလေရှိပါတယ်။ Mitt Romney က
သမ္မတအနေနဲ့နိုင်ငံတော်ကိုအောင်မြင်မြင်နဲ့ဦးဆောင်သွားဖို့ကျွန်တော်ဆုတောင်းပါတယ်။
Republican သမ္မတလောင်း Donald Trump ကရောရွေးကောက်ပွဲရလဒ်ကိုလက်ခံဖို့အစဉ်သစ်ဖြစ်နေပါပြီလားပထမကြိမ်သမ္မတလောင်းစကားစစ်ထုတ်ပွဲအတွင်းမှာတော့သူဟာရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုသွားမှာဖြစ်တယ်လို့ပြောပါတယ
် The answer is if she wins I will absolutely
သူသာနိုင်ရမယ်ဆိုရင်ကျွန်တော်အနေနဲ့ထောက်ခံသွားမယ်လို့ဖြေရမှာပ
ါဒါပေမဲ့လည်းအခုခါမှာတော့လေသံတွေပြောင်းလာပါတယ်မီဒီယာတွေအပေါ်မှာလည်း Trump ဟာဝေဖန်ထိုးနှက်လာပါတယ
် The election is being riggedby corrupt media pushing
for ပြည်မီဒီယာတွေကအခြေအမြစ်မရှိဆွဆွဲပြီး Hillary Clinton သမ္မတဖြစ်ဖို့အတွက်အကြီးအကျယ်လိန်ညာနေတာကြောင့်ဒီရွေးကောက်ပွဲမှာမတမာမှုတွေရှိလာမှာပါ
ဒါအပြင်မဲယုံတွေမှာသတိထားစောင့်ကြည့်ဖို့လဲ Trump ကတိုက်တွန်းထားပါတယ်သူဟာအားလုံးကိုအပြစ်မြင်နေတာဖြစ်တယ်လို့ပြောသူကတော့ Democrat ဒုသမ္မတလောင်း Tim Kaine ပါ
He's blaming the media, he's blaming the GOP.
Media Republican တွေအားလုံးကိုသူကအပြစ်တင်နေတာပါပြီးတော့ American ပြည်ထောင်စုဟာမျှတတဲ့ရွေးကောက်ပွဲမကျင်းပနိုင်ဘူးလို့လည်းပြောနေပါတယ်။ဒါဟာသူ့အာယုံတွေကစိတ်ကူးအကြံစီတွေကိုမျိုးစုံပြောနေတာပါ။ဘာလို့လဲဆိုတော့သူရှုံးနေပြီဆိုတာကိုသိနေလို့ပါ
။ Mrs. Clinton ဟာအခကြေးငွေရယူပြီး Wall Street နဲ့ပတ်သက်တဲ့မိန့်ခွန်းတွေပြောခဲ့တာတခါသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌရဲ့ email တွေကို WikiLeaks ကနေဖွင့်ထုတ်ချခဲ့တာတွေရှိနေပေမဲ့သတင်းမီဒီယာတွေဟာ Trump နဲ့ပတ်သက်တဲ့အငင်းပွားစရာတွေကိုပဲပိုးပြီးတော့အာယုံဆိုင်ဖော်ပြနေကြတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဟောင်း New Gingrich ကပြောပါရယ
် This election is being rigged by the national media who are doing everything they can
Hillary Clinton ရဲ့မကောင်းသတင်းတွေကိုအမောင်ချပြီး Trump ရဲ့မကောင်းသတင်းတွေကိုချက်ကားပုံဖော်တဲ့သတင်းမီဒီယာတွေကြောင့်ရွေးကောက်ပွဲမှာမတမာမှုတွေဖြစ်လာမှာပါ
အခုလိုနေသားမျိုးတွေကြောင့် Trump ကိုထောက်ခံသူတွေကြားအကြီးအကျယ်မကျေနပ်မှုကြီးထွားလာပါတယ်ဒါပေမဲ့လည်း Donald Trump ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ Republican ခေါင်းဆောင်တွေကြားစိတ်မသက်မသာဖြစ်နေတာပါအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ Democracy နီးကျကျင်းပတဲ့ရွေးကောက်ပွဲရလဒ်အပေါ်အပြည့်အဝယုံကြည်ကြောင်းနဲ့ American ပြည်ထောင်စုအနေနဲ့တန်ရှင်းမျှတတဲ့ရွေးကောက်ပွဲကိုကျင်းပသွားမယ်ဆိုတဲ့အပေါ်အခိုင်အမာယုံကြည်ကြောင်းပြောဆိုပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုကိုအောင်ကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထောက်လုပ်သူရှာဖောင်းတဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းကိုနားဆင်နိုင်ကြပါပြီရှင
်မင်္ဂလာညချမ်းပါခင်ဗျာတရားရည်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းကຢာကတော့ဒီငင်းငိမ့်လန်းပြမြေပုံဆိုတာဖြစ်ပါတယ်ဆွေးရတဲ့ကနေပြီးတော့မကြခင်ကကြီးညာခဲ့တာပါNCA တနင်္ဂနွေလုံးပြစ်ခတ်ရက်စေးတနှစ်မြောက်ခန္ဓာကျင်းပတဲ့နေရာမှာလက်ရှိအစိုးရရဲ့ညီငယ်လမ်းပြမြေပုံတက်ကိုဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မိကုံးမှာထည့်သွင်းပြောသွားတာကျွန်တော်တွေ့လိုက်ရပါတယ်။နိုင်ငံရေးမူပေါင်းကိုပြန်လည်ပြင်ဆင်ပြီးတော့ကျင်းပတဲ့27ရာစုပင်လုံးညီလာခံရလဒ်တွေကတဆင့်ဖွဲ့စည်းပုံပြင်ရေးနောက်အဲ့ဒီဖွဲ့စည်းပုံနဲ့အညီရွေးကောက်ပွဲကျင်းပရေးနဲ့နောက်ဆုံးစစ် Democratic Federal ပြောင်းစုတည်ဆောက်ရေးဆိုတာဖြစ်ပါတယ်။ဒီလမ်းပြမြေပုံဟာဘယ်လောက်ထိလက်တွေ့ကျောက်လဲ။အဲ့ဒီဒါတွေကိုအကောင့်ထဲပို့ဖို့အတွက်ဘာတွေအခက်အခဲရှိနိုင်မလဲဒါတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးပါသွားဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်တူကတော့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ခေါင်းဆောင်တူဖြစ်ပါတယ်အဲဒါပြင်လက်ရှိမြန်မာနိုင်ငံညီငယ်လုပ်ငန်းစဉ်တွေမှာအဓိကပါဝင်နေကြတဲ့ GMCM UPDGC ကအဖွဲ့ဝင်လည်းဖြစ်ပါတယ်ဘုံမူကြီးခွန်ဦးကပါအဲနောက်တူကတော့ကိုရဲနိုင်အောင်ဖြစ်ပါတယ်ကိုရဲနိုင်အောင်က88မျိုးဆက်နိုင်ငံရေးခေါင်းဆောင်တူဖြစ်တယ်လို့ပဲလက်ရှိအဖြစ်ကိုဝဆိုတဲ့အမည်နဲ့နိုင်ငံရေးသုံးသပ်မှုတွေဆောင်ပါတွေရေးသားနေသူဖြစ်ပါတယ်။ နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုဝါကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဝါကြားပါလားကြား
ပါပါခင်ဗျာ
ကိုဝါကခုနကကျွန်တော်တို့ပြောသွားတယ်လို့ပေါ့ဒေါန်ဆန်းစုကြည်ရဲ့ကျင်ညာသွားတဲ့ဒီငင်းငိုင်းလမ်းပြမြေပုံဆိုတာကပြောမယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးပါပါသွားတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုတော့ဒါတက်နေပါရင်ဆိုင်အမယ်နေထားဖြစ်တယ်အဲ့တော့ဒါကဘယ်လောက်ထိလက်တွေ့ကြလဲကိုကအရင်ဆုံးခြုံငုံပြီးတော့တုံးသက်ပြီးပါအောင်ဗျာ
ဟုတ်ပထမကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကနော်ဖက်ဒရယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုလို့ရှိရင်တော့ဒီလမ်းပြမြေပုံမှာပါတဲ့အစ်စ်နေအတိုင်းနဲ့ဒါကျွန်တော်တို့ကစောင့်ရရမှာပါဒါပေမဲ့ဒီဟာကနော်ကျွန်တော်တို့လက်ရှိတနိုင်ငံလုံးအဖြစ်ခက်ရစေ NCA ရနေပြီးတော့ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုဒီဆောက်တဲ့အထိသွားဖို့ဆိုရင်ကျွန်တော်တို့ကအခက်အခဲတွေအများကြီးရင်ဆိုင်ရမယ်တယောက်နဲ့တယောက်နားလည်မှုရှိအောင်ကြိုးစားရမယ်အချိန်လေးယူရမယ်အဲ့တော့ဆိုတဲ့အခါကျဒါကတော့ကျွန်တော်တို့ရင်ဆိုင်ကြုံတွေ့ရနိုင်တဲ့အခက်အခဲအဟံတာအခြေအနေပေါ့သို့တော်များလေကျွန်တော်ကတော့ဘာကိုပြောချင်လဲဆိုတော့အကောင့်သက်မှာကဒါကျွန်တော်တို့လက်ရှိတိုင်းပြည်မှာဦးဆောင်နေရဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းဒါကျွန်တော်တို့ဒီငင်းငယ်ရအောင်လုပ်မယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်လို့တန်တိတ်တန်ချထားတယ်။အရင်ကလည်းလက်နက်ကင်အဖွဲ့အစည်းတွေဘက်ကလည်းအလားတူတန်တိတ်ထန်မျိုးတန်တိတ်ထန်ချက်မျိုးချထားတယ်။တက်မတော်အနေနဲ့ကလည်း NCU ကိုလက်မှတ်ထိုးထားတဲ့အတွက်နော်ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်ရမယ်ဆိုရင်နိုင်ငံရေးညီမှန်းချက်ကိုလက်ခံထားပြီးသားဖြစ်တဲ့အတွက်အခြေကျဲကြီးရှိနေတဲ့အခြေအနေယူရမှာဖြစ်ပြင်မဲ့လေဒါကျွန်တော်တို့ဒီတန်တိတ်ခံကိုဒါဆက်လက်စုခံထားနိုင်မယ်ဆိုရင်တော့တောင်းပြနိုင်မယ်လို့ကျွန်တော်အကောင့်တစ်ခါပဲပြောချင်ပါတယ်
ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မေးချင်တာကတက်မတော်အခန်းကဏ္ဍပါမြန်မာတက်မတော်ကပြောမယ်ဆိုရင်ညီငယ်နဲ့ပတ်သက်လို့သူတို့မူ၆ချက်ရှိတယ် NCA ဆိုတာကိုရက်ခံထားတယ်အဲ့တော့ဒီအခြေအနေအပြင်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပြင်ဆင်ရေးကလွတ်တော်ထဲမှာပဲလုပ်ရမယ်ဆိုတဲ့ဟာမျိုးလို့ဖြစ်နေတယ်အဲ့တော့အခုကပြောမယ်ဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကလွတ်တော်ပြင်ပလို့သဘောတည့်ရောက်လာတော့တက်မတော်နဲ့ထိတ်တိတ်ဖြစ်စရာတွေရောရှိနိုင်ပါလား
ဖွဲ့စည်းပုံပြင်ဆင်ရေးကတော့ကျွန်တော်ကတော့အဓိကပြောချင်တာလေဒီ NCA လက်မှတ်တက်မတော်က NCA မှာလက်မှတ်ထိုးပြီးကြတဲ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ရမယ်ဆိုတဲ့အခါကိုတက်မတော်အနေနဲ့မူအားဖြင့်လက်ခံထားပြီးသားဖြစ်နေတယ်ဒါကဒါသူတို့ကဒီအဲခိုင်မာဂတိကဝတ်ပြုထားတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ဒီဟာကိုတော့တက်မတော်အနေနဲ့ဘယ်လိုလုပ်ရမလဲဆိုတာလက်တွေ့ဘယ်လိုလုပ်မလဲဆိုတာမဖြစ်မနေစဉ်းစားရမယ်လို့ကျွန်တော်ယူဆပါတယ်အဲတော့သူကနားလေဒီအနေအထားရောက်အောင်တော့အလွဲတကူတော့မဖြစ်နိုင်ဘူးဆိုတာတော့ကျွန်တော်လက်ခံတယ်သူတို့ကလည်းမူအရာကိုတက်မတော်ကတရားကိုလက်ခံရမယ်ဖွဲ့စည်းပုံကြည့်တဲ့ဥပဒေပြင်ဆင်ရေးကိုလက်ခံရမယ်ဆိုတဲ့အနေအထားကတော့ရှင်းနေပြီလို့ကျွန်တော်ဆိုချင်ပါတယ်
ဟုတ်ကဲ့ကိုရင်းနေအောင်လေလိုင်းပေါ်မှာခဏနေပေးပါခင်ဗျာကျွန်တော်ဘမွီးခွန်ဥက္ကာကိုဖိတ်ခေါ်ချင်ပါတယ်ဘမွီးခွန်ဥက္ကာကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလားခင်ဗျ
ာကျွန်တော်ဒီညမှာဘမွီးခွန်ဥက္ကာမေးချင်တာဘမွီးခွန်ဥက္ကာကလက်ရှိအပြစ်ခတ်ရစေးရေးယူထားတဲ့ဖွဲ့စည်းတွေမှာလည်းပါဝင်တဲ့ခါကျတော့မြမတက်မတော်ကတောက်လျှောက်ကန်ဆွေးတာကအပြစ်ခတ်ရစေး NCA ကိုလက်မှတ်ထိုးကြပါလက်မှတ်ထိုးတော့မှနိုင်ငံမှုပေါင်းပြန်လည်ပြင်ဆင်မှုနောက်ပိုင်းလုပ်ငန်းစဉ်တွေမှာပါအောင်ခွင့်ရမယ်ဆိုတဲ့ဟာမျိုးသူတို့တော်တော်လေးစွတ်စွတ်ကန်ကန်ဘုံမူကြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနိုင်ကပြောလာတာတောက်လျှောက်ရှိပါတယ်ဒါပေမဲ့အစိုးရကအခုကြီးညာထားတဲ့ညံ့ညံ့ရေးလမ်းပြမြေပုံမှာ NCA နဲ့ပတ်သက်လို့တလုံးတစ်ပါးသားမှပြောထားတာမတွေ့ရပါဘူးခင်ဗျာအဲ့ဒါကွဲလွဲမှုဖြစ်နေပြီလို့ယူဆနိုင်ပါလား
ကျွန်တော်ထင်တာတော့ကွဲလွဲမှုလို့တော့မဆိုနိုင်ဘူးဗျကျွန်တော်တို့ NCA မှာလမ်းပြမြေပုံရှိပါတယ်ကျွန်တော်တို့ကိုယ်တိုင်ရေးဆွဲပြီးတော့အားလုံးသဘောတူထားပါတယ်အဲ့ဒီလမ်းပြမြေပုံကရေပူရသဘောဆောင်ပါတယ်အခုအတိုင်းပင်ကပုဂ္ဂိုလ်ရဲ့ပြောပြလိုက်တယ်လုပ်ငန်းစဉ်ပေါ့ဗျာအကယ်၍ဒါအရသတင်းစာကနေလမ်းပြမြေပုံလို့နံပါတ်တက်တာပါတကယ်တော့သူရဲ့ဒီအစိုးရဘက်ကလှုပ်ချင်တဲ့လမ်းဟိုပါပေါ့ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပါဒီလမ်းပြမြေပုံဖြစ်ဖို့ကအကယ်၍အစိုးရဘက်ကဒီနေ့ပြန်ကြေညာတယ်လို့ကြားပါတယ်ဒါအစိုးရရဲ့မူဝါဒပေါ့ငြိမ်းချမ်းရေးမူဝါဒငြိမ်းချမ်းရေးလုပ်ငန်းစဉ်လို့ပြောပါတယ်လမ်းပြမြေပုံဆိုတဲ့အတုံးနှုံးမှာသွားပြီးတော့ပုတ်တိုက်မှုဖြစ်တဲ့အခါကျတော့ငြိမ်းချမ်းလမ်းပြမြေပုံရယ်လို့တော့နိုင်ငံခံပုဂ္ဂိုလ်ကပြောသွားတာမရှိပါဘူးသို့တော်လည်းပဲအဲ့ဒီလမ်းပြမြေပုံလို့ပဲပြောပေါ့ကျွန်တော်မူဝါဒပဲပြောမူလရှိပြီးသားကျွန်တော်တို့မူလအဲ့တော့ဘောတူရတဲ့လမ်းမြမြေပုံနဲ့တော့ဆန့်ကျင်ကွဲလွဲတဲ့သဘောတော့မရှိဘူး အဲ့ဒီမူလလမ်းမြမြေပုံရေဘူးရသဘောကိုထပ်မှန်ပြီးတော့ပြည်ပြည်စုံစုံဖြစ်အောင်အသေးစိတ်ထပ်တိုးချက်ဖြည့်ဆွတ်ပြီးတော့ပေါ်ပြလိုက်တဲ့သဘောပဲလို့ကျွန်တော်တွေးရတယ်ခင်ဗျ။ဟု
တ်ကဲ့မူလလမ်းမြမြေပုံဆိုတာလေးနည်းနည်းလေးရှင်းပြပြပါလား
။ဟုတ်ကဲ့ဥပမာဆိုရင်ကျွန်တော်တို့ကမူလလမ်းမြမြေပုံမှာပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပခြင်းပြီးတဲ့နောက်မှာပြည်တော်စုအကော့ပြည်တော်စုသဘောတူစာချုပ်ချုပ်ဆိုခြင်းကျွန်တော်အဲ့ဒါကိုထည့်ထားတယ်ပြည်တော်စုသဘောတူစာချုပ်ချုပ်ချိုပြီးတဲ့အချိန်မှာပြည်တော်စုလွှတ်တော်ကတည်ပြုပေးခြင်းပေါ့ပြီးတော့အခါကျတော့နောက်ဆုံးဒီသဘောတူထားပြီးတော့ဟလာပြည်တော်စုသဘောတူစာချုပ်ကိုအကောင့်ထည့်ဖို့ခြင်းလို့ကျွန်တော်မူလရှိပါတယ်အဲ့ဒီလိုရေဘူးရကိုအခုဒီဘာတွေ့ရလဲဆိုတော့ပြည်တော်စုသဘောတူစာချုပ်ချုပ်တဲ့နေရာမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းနောက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ထားတဲ့ဥပဒေနဲ့အညီကျွန်တော်တို့ရွေးကောက်ပွဲကျင်းပခြင်းအဲ့ဒီရွေးကောက်ပွဲကနေမှဖွဲ့တဲ့ပြည်တော်စုတည်ဆောက်ဖို့အတွက်ထပ်ဆင့်သွားဖို့ဆိုလို့အပေးစိတ်ကိုပြောရတာဖြစ်ပါတယ်ဒါကြောင့်ဖက်ဒရယ်ပြည်တော်စုဟာလာတည်ဆောက်နိုင်ဖို့အတွက်ကတော့ကျွန်တော်တို့ဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့ဖက်ဒရယ်ဖွဲ့စည်းပုံခြေကဥပဒေတော့လိုအပ်ပါတယ်အဲ့ဒါကိုလည်းပဲဒီကျွန်တော်တို့ပြည်တော်စုသဘောတူစာချုပ်ကနေပြီးတော့ဆုံးဖြတ်ချက်ချတဲ့နေရာမှာစာချုပ်ရဲ့သဘောတူချက်ထင်မှာထည့်သွင်းဖို့လိုတယ်ဆိုတဲ့သဘောမျိုးကိုနည်းနည်းလေးအနှုစိတ်ထပ်ပြီးတော့ပြတဲ့သဘောမျိုးပေါ့ဗျာဥပမာကျွန်တော်တို့ကပြည်တော်စုသဘောတူစာချုပ်ချုပ်မယ်လို့ပဲပြောတယ်စာချုပ်တည်းမှာပဲချက်လေးပါမယ်ဆိုတာကျွန်တော်တို့မပြဘူးသို့တော့အခုအစိုးရရဲ့လမ်းပြမြေပုံသဘောမျိုးပြတဲ့အထက်မှာတော့အစာချုပ်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစွာပါဖို့လိုအပ်တယ်ဆိုတဲ့ဟာကိုထောက်ပြတဲ့သဘော
ဟုတ်ကဲ့
တကယ်၍အဲ့လိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့ထောက်ပြပြီးရင်ဖွဲ့စည်းပုံအနေအညီရွေးကောက်ပွဲဆက်လုပ်မယ်ဆိုတာထောက်ပြတဲ့သဘောမျိုးအဲ့ဒါမျိုးကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်ဆိုင်းရှင်ကိုလောက်တော့မဟုတ်ဘဲနဲ့ဒီပုံမှုပြည်စုံအောင်ဖြည့်ဆွတ်ထည့်သွင်းတဲ့သဘောမျိုးလို့တော့ကျွန်တော်သုံးသပ်တယ်ခင်ဗျ
ကျွန်တော်တစ်ဆက်တည်းဗမွီကုန်းကောင်မေးချင်ပါတယ်ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ပါအခုအစိုးရရဲ့သဘောထားကတော့ကျွန်တော်သိသလောက်ညီငယ်လုပ်ငန်းစဉ်မှာအလုံးဖြစ်တဲ့သမျှပေါင်ခွင့်ရအောင်ဆောင်ရွက်မယ်ဆိုတဲ့မူတို့ချပြီးတော့လုပ်တာရှိပါတယ်ဒါပေမဲ့တလောကပဲဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းပြောထားတဲ့အထက်မှာတော့ဒီမိုကရေစီအစိုးရဖြစ်နေပြီရတားစုအဖြစ်နေပြီလွှတ်တော်ရှိနေပြီအစိုးရရှိနေပြီတိုင်းသားအနေနဲ့ဒီလက်နက်ကင်တာလဲဆိုလို့ရှိရင်ဒီရှိပြီးသားနိုင်ငံတော် institution တွေကတစင်ကိုလိုချင်းဟာတောင်းပါဆိုတဲ့ဟာမျိုးဖြစ်တယ်ခုနပြောလို့ပေါ့အဓိကပြစ်ခတ်ရက်စဲရေးဆိုတာကိုပို့ပြီးတော့တားဆုနေတာတွေ့ရပါတယ်ခင်ဗျာဒီကြားထဲမှာငင်းရဲလုံငန်းစင်နဲ့ပတ်သက်လို့အစိုးရနဲ့တပ်မတော်နဲ့သဘောကွဲလဲမှုမျိုးတွေကိုမြင်ရပါလား
ကျွန်တော်တုံ့ပြန်တာတော့ဒီကွဲလွဲတဲ့အဆင့်တော့မတွေ့ဘူးခင်ဗျဒီသဘောထားကတော့ဒီဟိုတစ်ထပ်တည်းမကြတာတော့ရှိနိုင်တယ်ဥပမာကျွန်တော်တို့ရဲ့နှစ်ပတ်လည်စီဝေးမှာဟာလာကောင်းဆောင်ကြီးနှစ်ဦးပြောတာကိုနားထောင်ကြည့်လိုက်တော့ပုတ်တိုက်မှုတော့ရှိလာတဲ့သဘောတွေ့ရတယ်ဒီပုတ်တိုက်မှုရှိလာတဲ့အပေါ်မှာအခုဒီကျွန်တော်တို့တင်းတင်းရှားရှားပေါ့လေနည်းနည်းတွေ့လာရတာကဒီလုံငန်းစဉ်ဒီညီမကြက်ကတော့တူတယ်ဒီတော်သူစာချုပ်ချုပ်မယ်ဒါကတော့ကျွန်တော် FCA မှာလက်မှတ်ထိုးပြီးသားနောက်တစ်ခါဖရဲဒီတော်သူတိဆောင်မယ် FCA လက်မှတ်ထိုးပြီးသားသို့တော့စာချုပ်ချုပ်တဲ့နေရာမှာနိုင်ငံရေးသဘောတူချက်ကဘာတွေဖြစ်မလဲဒီတော်သူဖရဲဒီတော်သူတိဆောက်တဲ့နေရာမှာဘယ်လိုပုံစံနဲ့လုပ်မလဲအဲအဲ့ဒီလိုအသေးစိတ်မှာကတော့နီးလမ်းပေါ့ဗျာနီးနာကတော့နည်းနည်းကွာခြားခြင်းတဲ့သဘောရှိတယ
်
အဲ့ဒါကိုတော့ကျွန်တော်တို့ဒီပုတ်တိုက်မှုအနေနဲ့တွေ့ရတယ်ဗျာဒီထိတ်တိုက်ရင်ဆိုင်ပြီးတော့ဆန့်ကျင်ကွဲလွဲတဲ့အဆင့်တော့မရှိဘူးခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ဘုံမူကြီးခုံးကောက်ကိုရင်းနေအောင်လီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျ။သရော့ရှင်ချို့ကိုကျွန်တော်ဖိတ်ခေါ်ကြမှာလဲ။သရော့ရှင်ချို့ကလည်းသူတို့ပါဝင်မေးမြန်းဆွေးနွေးလို့လည်းသူတို့ဖုန်းနံပါတ်ပြပို့ထားပါတယ်။ပထမဆုံးဦးစောလွင်ဖိတ်ခေါ်ပါရခင်ဗျာ။ဦးကိုရင်းနေအောင်ရှိပါလေ။ဘုံမူကြီးခုံးကောက်ရှိပါလေ။ဆွေးနွေးလို့ရပါတယ်။မေးမြန်းလို့ရပါတယ်။ဟုတ်ကဲ့
ပါ။ဒီကိုအပြစ်ခံရစီလက်မထိုးထားတဲ့တိုင်းလားတက်ခုလို့လည်းမဆိုထားတဲ့တိုင်းရင်းမှာတက်ဖွဲ့တွေကိုကျွန်တော်တို့ဒီတက်ရဲ့လူဆောင်မှုကိုကျွန်တော်တို့ရည်ရည်ပြည့်ပြည့်အောင်ကျွန်တော်တို့ကျန်တဲ့မတူရတဲ့ထိုးထားတဲ့အခွင့်အရေးကိုထားပြီးဖွဲ့လို့မရတဲ့အခွင့်အရေးကိုဘာလို့လဲဆိုတော့ထိုးကြည့်စင်ကြောင်ကျွန်တော်တို့ရတယ်။ဒါကြောင့်ဆန်းပြီးနေတဲ့နေရာကိုတိုင်းရဲ့အရေးကိုဒီမှာထိုးဆန်းနေတာမဟုတ်ဘူး။ကို
စောလွင်ရဲ့အတန်ကောင်းကောင်းမကြောက်ဘူးခင်ဗျ။ဟုတ်ကဲ့ ပြောပါအတန်တုံနေလို့ပါဖုန်းတန်ပြောကြဟုတ်ကဲ့လိုရင်းတူရှင်းလေးပြောပြပ
ါဟုတ်ကဲ့ပါဒီတိုက်ရဲ့အရာကိုဒူအောင်ဆတ်စုကြည်ကလုံးဝကိုစွန့်ဆန်းနိုင်တာကိုကျွန်တော်မတွေ့ရဘူးခင်ဗ
ျဟုတ်ကဲ
့အကြောင်းဆိုတော့ကျွန်တော်ဟို2008ဖွဲ့စည်းပုံအရာလေတက်ကဒူထင်းရှုပ်ထားတဲ့အရာကိုဆုံးရှုံးမှာကိုတို့တို့ကြောက်နေနေတူရတယ်။ဘာဖြစ်လို့လဲဆိုတော့တို့ဟို energy reform ဟိုဘောရှုံးမှုကြီးတန်းရွှေနဲ့ဒေါ်ဆန်းစုကြည်နဲ့တွားတွေ့တဲ့အရှင်လေးမျိုးကိုကျွန်တော်သုံးသပ်မိပါတယ်။တို့ရဲ့အာဏာကိုတို့ရဲ့လက်လို့ဆုံးရှုံးမှာကိုတို့စိုးရိမ်နေပုံရတယ်။ဒါကြောင့်တို့ကိုယုံကြည်စရာတို့ကျွန်တော်တို့လည်းလုံးဝကိုမထင်မမှတ်ဘူး
။ဟုတ်ကဲ့ပါ။အ
ခု2008ဖွဲ့စည်းပုံအရဟိုအဘိုးကမကွင်းလို့ရတယ်ဒီလေပိုင်ခွင့်မပေးပြောပိုင်ခွင့်လေးပေးတာကိုကျွန်တော်တွေ့ရပါတယ်
ဟုတ်ကဲ့ကစောလင်းရဲ့သူရဲ့ဟာနားလည်ပါပြီနောက်ကျွန်တော်တော်ရှင်သူဖိတ်ခေါ်ကြင်ပါတယ်ဆရာတော်ဥပညာရှင်ပြားမင်းလို့ရပါပြီခင်ဗျာမင်းမြန်ကြီးမင်းမြန်လို့ရပါတယ
်မှန်ပါဗျာ
တမဟု
တ်ပါဟုတ်ပါလေမင်္ဂလာပါဗျာအားလုံးတော်တော်ရှင်များသူဆိုတာတော့ဒီဘယ်လိုမှအိတ်တရုံကိုပေးနိုင်စရာမရှိပါအဲ့လိုမိတ်တရုံကြီးပဲတိုင်းရင်းသားဒေသတွေမှာပဲဖြစ်အချားပြည်နယ်ပြည်မတွေပါပဲဖြစ်ကျေကျေတမရာအလုံးမိတ်ဆွေုံဖန်ဆင်းလာတဲ့အတွက်တကယ်ဒုက္ခရောက်တာကျွန်တော်တိုင်းသားဒီလက်ရှိမှာဖြစ်လာတဲ့တိုင်းသားလေးတွေပေါ့မအားဘူးလက်ရှိကချင်ပေါ့ပြီးခဲ့တဲ့လောကတဲ့နှစ်ပေါင်း20လောက်ဆိုကျွန်တော်ဘုံဒေတာဘုံပြည်နယ်ပဲဆက်မှလည်းဖြစ်ပါတယ်အော်အစိုးရတွေရပါတော့ဒီချိန်ထိဟိုခြေတော့ပြတ်သွားတဲ့လူတွေလက်ပြတ်သွားတဲ့လူတွေဒါတော့ရှိနေတဲ့တော့ဒီနိုင်ငံရဲ့ပြည့်စက်ပြီးတော့ရင်းချေရင်းပြမှုလိုတစ်ခုကိုဘုံမကပ်ပါလက်ရှိ SAA ဖွဲ့ဝင်တွေရောတရှိတဲ့ငံပုဂ္ဂိုလ်တွေရောကြာကြုံတွေရောသမတ်ပါဝင်ပေါ့ရင်းရမဲ့အခြေအနေအခြေတစ်ခုနည်းနည်းရကျင်တဲ့ဆန္ဒတော့ရှိတယ်လို့ဦးဇင်းနေနေကပြန်ပြခြင်းပါ
တယ်ကျမခင်ဗျာအခုကျွန်တော်သရော့ရှင်နေနှစ်ဦးပြီးတော့ကျွန်တော်ဟိုပင်နယ်ဆွေးနွေးသူနှစ်ဦးပြန်ဖိတ်ခေါ်ခြင်းပါတယ်ဘုံဝီကိုကခုနဆွေးနွေးသွားတဲ့နှစ်ယောက်ကကြာမိပါမှာပထမတစ်ယောက်ကတော့အစိုးရကတက်ကိုမလွန်ဆန်နိုင်ပါဘူးတဲ့နောက်တစ်ယောက်ကကျတော့လက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပွဲအခြေအနေနဲ့ပတ်သက်လို့မိမောင်းထိုးပြောသွားပါတယ်ဆိုလိုရင်းကိုကျွန်တော်ပြန်ကြည့်မယ်ဆိုရင်လက်ရှိအခြေအနေမှာညီငယ်လေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တန်တရားဖြစ်တဲ့ဆိုတဲ့ရိတ်လက္ခဏာတွေတွေ့ရပါတယ်ဒါနဲ့ပတ်သက်လို့ဗမီးခွန်ကပြန်ဖြေပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီညီငယ်လေးလုပ်ငန်းစဉ်ဆိုတာလည်းပဲအင်မတန်ခက်ခဲကြမ်းတမ်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတကာအတွေ့အကြုံတွေလေ့လာလို့ရှိရင်ညဉ့်ညမ်းရေးလုပ်ငန်းစဉ်ကများများနဲ့လွယ်လွယ်နဲ့ရလေမရှိပါဘူးကျွန်တော်တို့လက်နက်ကန်ပြိပခတွေအန်ဒီအကြီးတယ်လို့ပြောကြတယ်ဒါပေမဲ့ညဉ့်ညမ်းရေးလုပ်ငန်းစဉ်ကလည်းအန်ဒီအကြီးတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါကြောင့်အင်ညဉ့်ညမ်းရေးလုပ်ငန်းစဉ်ကိုပြီးမြောက်ဖို့အတွက်ကအချိန်ယူပြီးတော့စိတ်ရှည်ပြီးခံနာနဲ့ကျွန်တော်တို့ကလုပ်ရတာဖြစ်ပါတယ်အခုလည်းပဲကျွန်တော်တို့ကညဉ့်ညမ်းရေးလုပ်ငန်းစဉ်စခဲ့ပြီနေနေလုပ်ငန်းစဉ်ဆိုတော့လမ်းကြောင်းတစ်ခုပေါ်ရောက်နေပြီဟုတ်လားကျွန်တော်တို့ NCA ဆိုတော့ဒီသဘောတူချက်ပေါ့ဗျာအပြစ်ခရဆဲရေးအာဒီပနာသဘောတူထားတဲ့ဟာကနိုင်ငံရေးဆွေးနွေးပွဲတွေကိုသွားမယ်နိုင်ငံရေးဆွေးနွေးပွဲတွေကပါလင်းနိုင်ငံရေးသဘောတူချက်ကပါလင်းကျွန်တော်တို့စစ်မှန်တဲ့ဂုံတိတ်ခါရှိတဲ့ငင်းငင်းရေးကိုရနိုင်တာ哦ဒါကြောင့်အဲ့ဒီကိုသွားနိုင်ဖို့ကလည်းကျွန်တော်တို့အပြစ်ခရဆဲရေးကိုကျွန်တော်တို့ပနာမရထားဖို့လိုတယ်ဒါကြောင့်အခုရထားပြီးသားပြစ်ခတ်ရဆယ်ရနေတဲ့ဆင်းငိမ့်ချတဲ့နီးနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးခြင်းအပြင်ငိမ့်ချရေးကိုဆက်လက်တည်ဆောက်သွားအောင်အဲ့ဒါကြတော့ဒီကြားထဲမှာကျွန်တော်တို့ NCA အာလက်မှတ်ထိုးထားသည်ဖြစ်စေမထိုးထားသည်ဖြစ်စေဟုတ်လားစည်ရည်ရဘယ်ဖွဲ့မဆိုတိုက်ခိုက်ရင်တော့ကိုယ့်အကိုခုခံကာကွယ်ပိုင်ခွင့်တော့ရှိကြတာပဲဒါကြောင့်တစ်ဖက်ကစည်ရည်ကိုစည်ရည်နဲ့ခုခံကာကွယ်သလိုကျွန်တော်တို့အာဒီဥပဒေရေးပေါ့ဖွဲ့စည်းပုံအခြေခံဥပဒေရ၎င်းပေါ့ကျွန်တော်တို့နိုင်ငံရေးရ၎င်းကျွန်တော်တို့ရဲ့လိုချင်တဲ့အကျဉ်းချာရေးကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ
်
ဒါကြောင့်ဒီလမ်းနှစ်ပွဲပေါ့စလုံးကိုကျွန်တော်တို့ကဒီအားပြုအားမှာဖြစ်ပါတယ်ဒါကြောင့်အခုဖြစ်ပေါ်နေတဲ့တချို့သောစီရေးပြိပခတွေကြံနေကြတာကိုတွေ့ရတော့အစီရေးပြိပခတွေမှာလည်းပဲဒီသက်ဆိုင်ရာနယ်မြေဖွဲ့စည်းတွေကမိမိကိုမိမိခုခံကာကွယ်ပြီးတော့အတိုက်ခိုက်နေတာရှိပါတယ်တို့တော့နိုင်ငံရေးဆွေးနွေးပွဲကွင်းကိုလည်းပဲအားလုံးပါဝင်ပြီးတော့တပြိုင်တည်းဆွေးနွေးခြင်းအဖြစ်ပေါ့လေပြည်လည်မှုကပုံများတယ်လို့တော့ကျွန်တော်တို့ကယုံကြည်တယ်ဗျဒါကြောင့်ကျွန်တော်တို့ကဒီ NCA ကိုလက်မှတ်ထိုးပြီးတော့ NCA ရဲ့ကြံထမ်းချက်များနဲ့အညီပေါ့လေကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေဟိုစူးစမ်းပြီးတော့ကျင်းပနေကြတာဖြစ်ပါတယ
်ဟုတ်ကဲ့ကိုရင်းနဲ့အောင်ကျွန်တော်ခုနဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနပြောကြလို့ပဲတန်တရားရှိနေတဲ့အချိန်လေးလက်ရှိညီငယ်လုပ်ငန်းစဉ်ကပြီးခဲ့တဲ့အစိုးရလက်ထက်တွေကလုပ်ခဲ့တယ်အခုအစိုးရလက်ထက်မှာလည်း လုံနေတယ်ပြီးခဲ့တဲ့ပင်လုံညီလာငံမှာဆိုလို့ရှိရင်ဆွေးနွေးချက်တွေတင်ပြချက်တွေတနေငံလုံးနှစ်ထုတ်ပါတယ်မတူကွဲပြားမှုတွေအများကြီးထွက်လာပါတယ်တန်တရားတွေအများကြီးဖြစ်လာကြပါတယ်ဒီအချိန်တွေနဲ့ပတ်သက်လို့ကိုရဲနဲ့အောင်လေးအမြင်သိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီကပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ပေါ့နော်အနာဂတ်ရှိဆက်ဖို့ဆိုရင်ဒါပြည်ရင်းငြိမ်းချမ်းရေးရှိဖို့လိုတယ်ပြည်ရင်းငြိမ်းချမ်းရေးရလို့ပြောဖဲဖဲပြည်တော်စုတည်ဆောက်အောင်လို့ဆိုတာကိုတယ်လို့ကလည်းသဘောပေါက်တယ်အစိုးရဒီမိုကရေစီအင်အားစုပေါ့နော်ဒေါ်အောင်ဆန်းစုကြည်တောင်းတဲ့ဒီမိုကရေစီအင်အားစုတွေကလည်းသဘောပေါက်တယ်တိုင်းဒါလည်းနဲ့ပိုင်အဖွဲ့ကြီးတွေကလည်းသဘောပေါက်တယ်ဆိုရင်ဒါကတမိုင်းရဲ့တောင်းဆိုချက်ဖြစ်နေတဲ့အတွက်ဘလို့ပဲအချက်ကျရှိရှိအဟံတားရှိရှိစိတ်တနာရှိရှိအခြေအနေကတောင်းဆိုနေတာဖြစ်တဲ့အတွက်မလဲမသိတော့ဒီအားကိုပြင်းပြအောင်လုပ်ရလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုယူဆပါတယ်။နောက်ကျတော့ဘာဒီပူကားကျင်လဲဆိုတော့ခုဒီနေ့ငင်းငယ်လို့ပဲသူရပါတယ်ပူလန်ဒီယာသမတာဆန်တိုစ်ပြောတာရှိပါတယ်။ဒါကျွန်တော်တို့ငင်းငယ်လို့တည်ဆိုတာကဒီလိုလိုတို့ရဲ့သဘောထားအမြင်လေးကိုကြောင်းလာအောင်လုပ်ရတဲ့အတွက်ဒါကျွန်တော်တို့ကအထက်ချင်းအဟံသားကြီးရှိတယ်ချိန်ယူရမယ်ဆိုတဲ့သဘောမျိုးကိုပြောသားပါတယ်ကျွန်တော်ကတော့ဒီအထက်ချင်းအဟံသားကြီးပြဿနာကြီးကိုကြည့်ပြီးတော့စိတ်သက်မကြသေးခင်ပါဘူးဒါတွေကကျွန်တော်တို့မလွဲမသွေကြော်ထားမယ်ပြဿနာတွေကိုကျွန်တော်အနေနဲ့ယူဆပါတယ
်အော
င်လည်းအောင်လည်းလည်းယူဆပါ
โอเคกูว่าก็บมุ้ยคงก็ลีไลน์บอมมาคณะนี้ไปบอมตลอดชิ่งโชว์แห่เปลี่ยนไปขึ้นมาเลยกูตีเลยมุลีไลน์บอมมาตุ๊ดๆเลยสุนิเมียๆลงยาวเลยครับ
โอเคครับเนี่ยตอนนี้เนี่ยก็ดีแง่ๆเยียอ่ะเนาะ SG ละมาเลยโทรได้เนาะอึกกะเซลงมาลูกตรุပြောနေကြတာတော့ကျွန်တော်အမြဲတမ်းကြားနေရပါတယ်ခင်ဗျာဒါပေမဲ့လက်ရှိအစိုးရစစ်တပ်အဖွဲ့အစည်းတွေကเนาะแง่ๆရေကိုမှလုချင်ပါသလားလို့ကျွန်တော်အနေနဲ့ပြောလို့ပါတယ်ကဘာဖြစ်လို့လဲဆိုတော့နော် NG လက်မှတ်ထိုးရတယ်ညီညာရေးလုပ်မယ်ဆိုတော့ချင်းပြင်းနဲ့တိုက်တာတွေရှမ်းပြည်နယ်ကိုတိုက်တာတွေဟာဒါအစိုးရစစ်တပ်ရဲ့ဒါမမှန်မကန်တဲ့လုပ်ရမှုဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ခုသူတို့ပြောနေတာကအကောင်းကြီးပဲပြောနေကြပါတယ်ကအစိုးရရောစစ်တပ်ရောဟိုခေါင်းဆောင်တွေပေါ့ကောင်းကြီးပြောမယ်လုပ်တာနဲ့တလွဲစီပဲဖြစ်နေပဲခင်ဗျတကယ်လို့မမှန်ကန်ကန်နော်စစ်စေတနာဒီမှာစိတ်တွေကထားမယ်ဆိုရင်ကျွန်တော်မြန်မာပြည်ကငြင်းညာဖို့ကတော့အမှန်မှလွဲပါတယ်ဒါပေမဲ့မလွဲအောင်လုပ်နေတာကဒီစစ်တပ်အဖွဲ့အစည်းတွေပဲလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့
ဒါပြလို့ NC လက်မှတ်ထိုးတာနဲ့ဘာဖြစ်လို့လိုက်တိုက်နေရတယ်လဲเนาะကျွန်တော်တို့အခုပြည်ပြည်နယ်မှာတွေရောเนาะတခြားပြည်နယ်မှာတွေရောအများကြီးပဲเนาะသူတို့နေရာဝင်ယူထားတယ်အဲ့ဒီအတွက်ကျွန်တော်တို့အနေနဲ့ကတော့အမှန်မှကျွန်တော်တိုင်းရင်းသားပြည်သူအတွက်စိုးရင်ပါတယ်
โอเคกูตีไล่มุเจซูอ่ะนาวตูเฟคขอขึ้นมาเลยกูตับหมองกูตับหมองเทนเนี่ยกูตับหมองจ้าป่ะล่ะ
โอเค
โอเคตูตุ๊ดๆเลยซุนิเมียนๆลงยาได
้โอเคว่าว่าเฟซมีกูกูตับหมองว่าสู้อ่ะทิ้งซุมออกกูท้าสิเนาะสรุปกูตีไล่ยังไงก็ยอมได้ขึ้นมา
โอเค
แล้วคือว่าคือมัวอาเยจีอาเยจีก็ไอ้ติดแต่กูซื้อเอาเล่ามาทาบุยาตัวก็ตัวนี้ก็คือฤดูเยมาขึ้นไปโ
อเค
กูติดแต่ก็ตัวติดแต่ค้นได้กูอ่ะไอ้เดี๋ยวไม่ซื้อขึ้นมาได้กูติดแต่ก็ซื้อเล่ามาไม่ซื้อได้ด้วยกูติดแต่กูมาโฟดิน
โอเคกูตําหมองเจื้อสุบาครับเนี่ยเราดีซื้อซื้อตัวได้ตลอดชิ่น2อู้จิมาส่วนปฐมตะหยอกก็กูตีแลมูก็တော့လက်ရှိညီညာရေးဖြစ်စဉ်နောက်ညီညာရေးပြစ်ခတ်ရဲ့စိတ်နဲ့ပတ်သက်လို့သူ့ရဲ့တန်တရားတွေကိုသူ့ရဲ့သဘောထားပြောသွားတာပါကျွန်တော်ရှေ့မှာလဲဆွေးနွေးပြီးပါပြီกูตําหมองก็တော့ဖရယ်ပြောင်စုဖြစ်ဖို့တဲ့ဖွဲ့စည်းပုံကိစ္စနဲ့ပတ်သက်လို့ပြောလာပါတယ်ကျွန်တော်ဒီညမှာကိုဝါကိုပဲမေးချင်ပါတယ်အရင်ဆုံးကျွန်တော်အချိန်လဲသိမ့်ပြတော့ပါဘူး10မိနစ်ကျော်10မိနစ်ခွန်10မိနစ်လောက်တော့ရပါသေးတယ်ကိုဝါကြီးအခုဒီဖွဲ့စည်းပုံပြင်ကိစ္စကပြောရမယ်ဆိုရင်တက်လာတဲ့အစိုးရကရုပ်ကောက်ဝတ်နဲ့တက်လာတဲ့အစိုးရကသူတို့အနေနဲ့ဖွဲ့စည်းပုံပြင်မယ်ဆိုတာဂရီကူဝဲလုတ်ခဲ့တာတွေရှိပါတယ်လွတ်တော်ထဲမှာပေါ့အခုကလွတ်တော်ထဲမှာလှုပ်လို့မရလို့လွတ်တော်ပြင်ပါလို့ရမယ်အခြေအနေမျိုးလားဘယ်လိုများသုံးသပ်မိပါလဲ
တကယ်တမ်းပြောရရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့ရင်းဆိုင်နေရာရဲ့အခြေချင်းတွေကအများကြီးပါအများကြီးဖြစ်တဲ့အတွက်မစီပွားရေးပဲကြည့်ကြည့်နိုင်ငံရေးပဲကြည့်ကြည့်ပြည်တွင်းငြိမ်းချမ်းရေးကိစ္စပဲကြည့်ကြည့်အများကြီးဖြစ်နေတဲ့အတွက်ကျွန်တော်တို့ကရှိသေးတာအနေထားလေးပြီးတော့ အကောင့်တွေရောက်သွားအောင်ကိုလိုချင်တဲ့ပန်းလိုက်တခုရောက်သွားအောင်တစ်စီရင်တစ်ပြေးပြေးချင်းကျွန်တော်တို့ကဆွေးနွေးပြီးနိုင်ပြီးတော့တွားနေရတဲ့အတွက်အားမရကြရဲစိတ်ပြည့်စရာတွေကတော့မလဲမပြေရှိကိုရှိမှာပါတို့ကြောင့်ညာလေကျွန်တော်တို့အရေးကြီးတာကကျွန်တော်တို့ကကျွန်တော်တို့နိုင်ငံရဲ့တမိုင်းဥတီချက်ပေးသွားနေရဆိုတဲ့ဟာကိုကျွန်တော်တို့ချင်းချင်းလေးလေးနားလည်သူလို့ပါတယ်အဓိကပြောချင်တာကအချိန်လေးအားလုံးကအရင်ငယ်ငယ်လေးရောက်ရမယ်အဲ့ရမယ်တစ်စိပေါ်တဲ့ဒီတော်စုံပုံစံတမျိုးကိုတည်ဆောက်ရတဲ့တက်ကိုမလွဲမပြေပြန်ပို့နေတဲ့အတွက်ကျွန်တော်ကတော့ဘလို့အခက်ကျင်းရဲ့ရှိရှိသက်သက်လာပြီးရှိရှိအောင်မြင်ရမယ်မအောင်မြင်လို့လည်းမဖြစ်ဘူးမအောင်မြင်ကျွန်တော်တို့တန်းစီရဲ့အနာဂတ်လုံးဝပြတ်သုံးသွားတဲ့ဒီတင်နိုင်တဲ့အတွက်မဖြစ်ပြအောင်လုပ်ရမယ်ဒုဗန်းမှုမှတ်သားကိုကျွန်တော်အနေနဲ့ဒီလိုငယ်ရောက်ဒုဗန်းမှုမှတ်သားကိုကျွန်တော်အနေနဲ့တော့လေးလေးနဲ့ကျိုးကျိုးထောက်ခံပါတယ်။ဟု
တ်ဒီနေရာမှာကျော်ကိုကိုကတဆက်တည်းမိချင်ပါလေအချိန်ကာလတတ်မှတ်ချက်ပေါ့အခုအစိုးရတက်တန်းကာလအတွင်းမှာပဲဒီလောက်ထိကြီးမားတဲ့ဒီ Democratic Federal ပြည်အောင်စုတိဆောက်ရေးဆိုတဲ့အစင်အားလုံးလုတ်နိုင်ပါမလားအချိန်ကာလဘယ်လောက်သွားနိုင်မယ်လို့ယူဆပါလဲ
။ဒီကာလကျွန်တော်ကြိုးလိုချင်တဲ့တဘောကဒီညာနဲ့တက်တန်းတင်ဆင်းရောက်ရမယ်လို့တော့ကျွန်တော်မဆိုလိုပါဘူး။ဒုတိယညာလေးပဲကျွန်တော်ကအစဉ်ပြီးတစ်ဆက်တော့ခုကန်းနိုင်စီရအောင်သွားမယ်လို့ကျွန်တော်ဆိုလို့ကျင်လာပါဒါကျွန်တော်တို့ကနှစ်ပေါင်း80ကျော်ဒီဒက်စစ်ကိုဖြတ်ပြီးတော့ကျွန်တော်ကဖြတ်တန်းပြီးတော့၅နှစ်ပြည့်ဖက်တဲ့ပြည်တော်စုပြီးသွားဖို့ဆိုတော့မဖြစ်နိုင်ပါဘူးတို့တော်ညာလေးပဲပြည်တော်စုကိုဦးတည်နေရဲ့အခြေခံကောင်းနေတော့၅နှစ်အတွင်းမှာကျွန်တော်အနေနဲ့ချမှတ်နိုင်မယ်လို့ယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်အလီလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဗမူကြီးခုံဦးကနောက်ကိုရင်းနိုင်အောင်ခေါ်ဆိုင်ဆရာကိုဝကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသတော်ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်အလီလိုက်အစီအစဉ်ဒီမှာကျန်နာခွင့်ပေးပါခင်ဗျာ
ကလောက်တူရှာဖောင်းတဲ့သူကိုသားညုံအစည်းအဝေးတင်ဆက်တဲ့တိုင်းရဲ့လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်ဤရနိုင်ငံမှုစုမျိုးကိုအာရစစ်သွေးကြွတွေလက်ထက်ကနေပြန်လဲတည်ယူဖို့ဤရတက်ဖွဲ့တွေနဲ့ခါတလနက်ကန်တက်ဖွဲ့တွေထိုးစစ်ဆင်နေကြတာနဲ့အမျှမိုးစုမျိုးအပြင်ဘက်ကကြေးရွာတချို့ကိုပြန်လဲတည်ယူထားနိုင်ပြီလို့သူတို့ကပြောပါတယ်ပထမနေ့မှာကိုပဲမြို့ရဲ့နယ်နမိတ်စတူရန်ကီလိုမီတာ100လောက်ကိုတည်ယူနိုင်ခဲ့တာလို့ခါတဒေတာအကြီးအကဲမဆုဘာဇီနီကပြောပါတယ်အမေရိကန်ညွှန်ပေါင်းတက်ဖွဲ့တွေရဲ့လေကြောင်းအကူအပြင်ဆူနီမျိုးနွယ်စူရီတက်ဖွဲ့တွေရောရှီယာပြည်သူစစ်တက်ဖွဲ့တွေပါပါဝင်ပြီးဒီနေ့ဒုတိယမြောက်နေ့ဆက်လက်ထိုးစစ်ဆင်နေကြတာပါရှင်။စီးရီးယားနိုင်ငံမြောက်ပိုင်းကအလန်ပိုမြို့အပေါ်စီးရီးယားသမ္မတဘက်ရှားအာဆတ်တက်ဖွဲ့တွေနဲ့ရုရှားလေယာဉ်တွေရဲ့ဗုံးကျက်တိုက်ခိုက်တာတွေကိုရက်စဲလိုက်ပြီးလို့ရုရှားကပြောပါရယ်။ကြာသရင်းနေ့မှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်တွေမစခင်မှာအခုလိုကြိုတင်ရက်စဲလိုက်တာပါ။ဗုံးကျက်တိုက်ခိုက်မှုတွေကိုဒေသစံတော်ချိန်မှာမနက်10နာရီမှာရက်စဲမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောပါရယ်ရှင်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာစံပတ်တိုက်ခိုက်မှုတွေဆုံးသက်ရေးရွယ်တဲ့ Minsk ငင်းရေးသဘောတူညီချက်ရှစ်ဆက်အကောင့်ထဲပေါ်နိုင်ရေးကိစ္စဆွေးနွေးဖို့အတွက်ဂျာမနီပြင်သစ်ရုရှားနဲ့ယူကရိန်းနိုင်ငံတွေကခေါင်းဆောင်တွေမနေ့ပြန်ပုံထုနေကြရင်ဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒေသတွင်းငင်းရေးအမခံနိုင်ဖို့အတွက်လိုအပ်တဲ့နောက်ထပ်လှုပ်ဆောင်စရာရှိတာတွေကိုဆွေးနွေးဖို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကဒေသတွင်းနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ခဲ့တာဖြစ်တဲ့အကြောင်းဂျာမနီအစိုးရပြောခွင့်ရကဒီနေ့ညချက်ထုတ်ပြန်ပြောဆိုထားတာပါရှင်။အိန္ဒိယနိုင်ငံ New Delhi မြို့တော်ကိုတနင်္လာနေ့ကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကိုဒီကနေ့မှာတော့ဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြိုဆိုသွားပါတယ်။နိုင်ငံခြားပို့ပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်သွားဖို့မျှော်လင့်နေကြအောင်ဒေါက်တာဆန်းစုကြည်ကလည်းသတင်းတာတွေကိုပြောဆိုခဲ့ပါတယ်ရှင်
။သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကရှားဖောင်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Stringers ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.